Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာသောရရှင်နေပြောရှင်းနိုင်ကြပါသည်ခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်အောက်တိုဘာလ13ရက်စနေနေ့နေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနမီတာ30.40 48ဒုကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေအတူကြီးညာပေးပါပါဆီးရီးယားနိုင်ငံနဲ့တူရကီကဝင်ရောက်ကျူးကျော်တိုက်ခိုက်တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကတူရကီကိုအရေးယူပေးဖို့အာရဗ်အဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်နှစ်20ကျော်တွင်နီပေါ်ကိုတရုတ်သမ္မတတယောက်အနေနဲ့စနေနေ့မှာတရုတ်သမ္မတရှီကျင်ပင်တွားရောက်လိုက်ပါပြီမြန်မာနိုင်ငံကစာအုပ်တွေမှာ Thai Visa အတုလုတ်ပေးနေတဲ့ဂိုင်းကို Thai အာဏာပိုင်တွေကဖမ်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာနေပေါင်း60အတွင်းဂျပန်မှာအပြင်းထန်ဆုံးပြန်တိုက်တဲ့စူပါမုန်တိုင်းကြောင့်တိုကျိုကနေ23မိုင်ကျော်ဝေးတဲ့ချီဘာဒေသဟာအထိအနာဆုံးဖြစ်ခဲ့ရပါတယ
်ဒီချီဘာဘက်မှာကားကြီးကားမောက်ပြီးတော့တဦးသေးတယ်အကားတွေမှာပါလာတဲ့သူ့ရဲ့မိသားစုကလေး၃ယောက်ကလည်းပဲလွတ်သွားပြီမဲ့
တူယိုမျိုးကန်တူဦးပြောပြသွားတာပါဒီအကြောင်းနဲ့တူအပတ်စင်ကန်နာလေးဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက် EDN 3အင်္ဂလိပ်သင်ကန်းစာနဲ့စနေညဒရိုက်လေးလိုင်းအစီအစဉ်တွေပြန်လည်တင်ဆက်သွားဖို့ရှိပါတယ်အခုတော့တင်းနေနေနေမနေ့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသမှာအမေရိကန်တို့ရဲ့မဟာမိတ်စီးရီးယားDemocratic တအူ STF တွေကိုတူရကီနဲ့သူ့မဟာမိတ်စီးရီးယားပြည်သူစစ်တွေကစီးရီးတိုက်ခိုက်မှုတွေလုပ်နေတာကြောင့်ဒေတာကန်အရတားတွေအိုးအိမ်ပြောင်းရွှေ့ရမှုကာလတရှည်ဖြစ်လာနိုင်တဲ့အတွက်ပြင်ဆင်နေတယ်လို့လူခွင့်ရဖွဲ့တွေကပြောပါတယ်။ American သမ္မတ Donald Trump ကအဲ့ဒီဒေတာကန်နဲ့ American တပ်တွေပြန်ရုပ်သိမ်းဖို့တနင်္လာနေ့မှာဆုံးဖြတ်ခဲ့တဲ့နောက်ဗိုလ်တပ်ကြီးကစပြီးတူရကီကစီးရီးယားနိုင်ငံတွေကိုဝင်ရောက်ထိုးစစ်ဆတင်ခဲ့တာပါ။တူရကီဆိုတာကသူတို့ရဲ့စစ်စင်ရေးကိုအဲ့ဒီဒေတာရင်ထဲထဲဝင်ဝင်လှုပ်ဆောင်လိုက်ပြီးလို့ Chat GPT နဲ့ကြေညာလိုက်ချိန်မှာပဲဒေတာကန်လူပေါင်း9000လောက်ဗိုလ်တပ်ကြီးကစအိုးအိမ်ပြောင်းရွှေ့ခဲ့ရတယ်လို့ CAN International လူသားချင်းစာနာမှုအဖွဲ့က VOA ကိုပြောပါတယ်။ Arab အဖွဲ့ချုပ်ရဲ့နိုင်ငံခြားရေးဝန်ကြီးတွေဟာစနေနေ့မှာကိုင်ရိုမှာအစည်းအဝေးကျင်းပခဲ့ကြပြီးအခုလိုစီးရီးယားပိုင်နယ်ထဲတူရကီကျူးကျော်ဝင်ရောက်မှုတွေပြစ်တင်ရှုံချပါတယ်။ဒါ့အပြင်ဒီကိစ္စကိုအတွက်တူရကီကိုအရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုပါတောင်းဆိုလိုက်ပါတယ်။တချိန်ထဲမှာပဲကတ်ရှိဥဆောင်တဲ့စီးရီးယားဒီမိုကရက်တစ်တပ်ဦး SDF ကသူတို့ကိုအကာအကွယ်ပေးဖို့အမေရိကန်ကိုပန်ကြားလိုက်ပါတယ်။အမေရိကန်ကသူတို့ကိုအကာအကွယ်ပေးမယ်လို့ကတိပေးထားပေမဲ့ခုလိုရုပ်ရက်ပြစ်ပယ်သွားတဲ့နောက်တူရကီရဲ့နယ်စပ်ကျော်ဖြတ်ထိုးစစ်ဆင်လာတာ၄ရက်ရှိလာပြီဖြစ်ပြီးတူရကီလေကြောင်းရန်ကနေသူတို့ကိုကာကွယ်ပေးဖို့ပန်ကြားတာပါ။စီးရီးယားမှာအမေရိကန်ဥဆောင်တဲ့ IS တွေကြောင့်နှိမ့်နေမှာအဓိကကူညီခဲ့တဲ့ SDF တပ်တွေကတပ်သားပေါင်း1000ကျော်အသက်ပေးခဲ့ရတာဖြစ်ပါတယ်။
ဟောင်ကောင်မှာဥပဒေနဲ့မညီတဲ့စုဝေးဆန္ဒပြတော်တွေမလုပ်ဖို့ရဲတပ်ဖွဲ့ကတတိပေးထားတဲ့ကြားမှာပဲစနေနေ့ကနေရာတော်များများမှာဆန္ဒပြပွဲတွေငြင်းငြင်းချမ်းချမ်းနဲ့ပြီးသွားခဲ့ပါတယ်။ခေါင်းလုံးအရကဆန္ဒပြပွဲတွင်ဟောင်ကောင်စုယုံမှုကယ်ရီလမ်းအနေနဲ့ဗိုလ်ထုနေမှာပြောမဲ့မူဝါဒရေးရာနှစ်ပတ်လည်မေခွန်းမတိုင်ခင်တောင်းဆိုချက်တွေကိုလည်းလျော့ဖို့ထပ်ပြီးဖိအားပေးခဲ့ကြပါတယ်။ဥပဒေနဲ့မညီတဲ့စုဝေးမှုဖြင့်ရဲတပ်ဖွဲ့ကသတ်မှတ်ထားတဲ့ခေါင်းလုံးကဆန္ဒပြပွဲမှာလူထောင်ပေါင်းများစွာပူးပေါင်းပါဝင်ခဲ့ကြတာပါ။အဒီရုံးနေနေရေးခေါင်းဆောင်တွေကဒီကိယုံနေနေရေခေါင်းဆောင်တွေဝတ်ထားတဲ့ရဲတပ်ဖွဲ့တစုကလည်းသူ့ရဲ့ plastic ဒိုင်းတွေကိုနံပါတ်2ပြီးနဲ့ထုရိုက်အတန်ပေးပြီးတော့နောက်ဖက်ခက်လန်းလန်းကနေလိုက်သွားကြရင်ဆန္ဒပြသူတွေချသွားကြတဲ့အတားအဆီးတွေကိုဖယ်ရှားခဲ့ကြပါတယ်။ဆန္ဒပြဝဲဒီမှာပါဝင်သူတွေမျက်နှာဖုံးတက်ရင်ထောင်ဒဏ်တစ်နှစ်ချမှတ်မယ်လို့အမိန့်ထုတ်ထားတာတတိယပတ်ကြာပြီဖြစ်ပေမဲ့လည်းဆန္ဒပြသူအများစုကအဲ့ဒီအမိန့်ကိုအံတုပြီးမျက်နှာဖုံးတွေတက်ပြီးတော့ဆန္ဒပြချီတက်ခဲ့ကြပါတယ်။
တရုတ်သမ္မတရှီကျင်ပင်ဟာစနေနေ့မှာနီပေါ်ကိုသွားရောက်ခဲ့ပါတယ်။ဒါဟာနှစ်ပေါင်း20ကျော်တွင်တရုတ်သမ္မတတအူးရဲ့ပထမဆုံးနီပေါ်ခီးစဉ်ဖြစ်တယ်လို့နှစ်နိုင်ငံကြားပင်မအခြေခံစောင့်ဆောင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးသဘောတူညီချက်တွေလက်မှတ်ရေးထိုးမယ်လို့ခန့်မှန်းကြပါတယ်။အိန္ဒိယမှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံခဲ့တဲ့တရုတ်သမ္မတရှီကျင်ပင်ဟာအိန္ဒိယကနေနီပေါ်ကိုစနေနေ့မှာသွားတာပါ။အိန္ဒိယနိုင်ငံကြီးနှစ်နိုင်ငံဖြစ်တဲ့အိန္ဒိယတရုတ်တို့နဲ့ဆက်ဆံရေးတည်ဆောက်ရမှာနီပေါ်အနေနဲ့တတိအကြီးကြီးထားလှုပ်ဆောင်အောင်မှာဖြစ်ပါတယ်။နီပေါ်ရဲ့စီးပွားရေးနဲ့နိုင်ငံရေးမှာအိန္ဒိယကကြေကြေပြန့်နဲ့မိုးနေတယ်လို့နီပေါ်ရဲ့မြန်မာရဲ့တောင်တန်းဒေသတစ်လျှောက်ဟာလည်းတရုတ်နဲ့နယ်နိမိတ်ချင်းထိစပ်နေတာပါတရုတ်သမ္မတဂျန်စီမင်းလက်ထက်1966နီပေါ်ကိုတရုတ်သမ္မတတုံးညီနဲ့ပထမဆုံးတွေ့ရောက်တာဖြစ်ပေမဲ့တခြားတရုတ်ဝန်ကြီးချုပ်တွေနဲ့နိုင်ငံခြားရေးဝန်ကြီးပေါင်းရင်တရုတ်ခေါင်းဆောင်တွေကတော့အဲ့ချိန်ကစပြီးနီပေါ်ကိုတရုတ်ဝန်ခီးမသွားကြပါဘူး အခုတရုတ်သမ္မတလာရောက်ချိန်မှာနီပေါသမ္မတဗီဒါယာဒေဝီဘန္ဒါရီနဲ့နီပေါဝန်ကြီးချုပ်ကေပီရှာမာအိုလီတို့ကခတ်မန်ဒူလေဆိပ်မှာသွားကြိုဆိုခဲ့ကြပါတယ်။အခုတရုတ်သမ္မတခီးစင်တွင်တနင်္ဂနွေမှာချင်းပါမယ်တေဝန်ဆွေးနွေးပွဲမှာဟီမိုနာတောင်လမ်းဒေသကြော်ဖြတ်ဆက်သွယ်မှုဆိုင်ရာနဲ့နေရင်းပြန်ပို့ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနိုင်ပေရှိပါတယ်။
အမေရိကန်ပြည်သူအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာလေတိုက်နေတဲ့ဂျားတွေကလောင်းနေတဲ့တော်မီကိုမိသားစုများတွေနှိမ့်သက်နေကြတာတိုးတက်မှုရထားပါပြီ။အဲဒီတော်မီကြောင့်လူထုတည်ဆုံထားပြီးအဆောက်အဦဒါဇမောင်းများစွာမိတဲ့ပါတော့ဒါမှမဟုတ်ပျက်စီးနေပြီးတော့လူထောင်ပေါင်းများစွာကိုလည်းရှေ့ပြောင်းကယ်ထုတ်ထားပါတယ်။ Saddle Ridge လို့မီးလို့နာမည်ပေးထားတဲ့ Los Angeles ခရိုင်မှာလောင်နေတဲ့မီးကိုနှိမ့်သက်တာမှာညာရင်းချင်းမှာပဲ19ရာခိုင်နှုန်းထိန်းချုပ်ထားနိုင်ပြီလို့ Los Angeles မီးသက်ဌာနအကြီးကဲ Brandon Silverman ကစနေနေ့မနေ့ပိုင်းမှာပြောပါတယ်။ကြတိဥရုကနည်းနည်းအေးလာတာနဲ့လေတံနှုံးကျော့သွားတာကြောင့်အခုလိုမီးကိုထိန်းနေတာပါမီးကြောင့်နေရင်းတွေအပါအဝင်အဆောက်အဦပေါင်း30တလုံးတည်းမနေမီးရဲ့ပါသွားဓမ္မမို့ပျက်စီးသွားပါတယ်လော့အင်ဂျလိစ်ခရိုင်အနောက်မြောက်ပိုင်းဆာဖနန်ဒိုတောင်ကြားမှာလောင်နေတဲ့တော်မီဟာအေရီယာဟက်တာ3000ကျော်လောင်ကျွမ်းပြီးတဲ့နောက်တောက်တန်နေမှာပဲ73ရာခိုင်နှုန်းတောက်တန်နေမှာ73ရာခိုင်နှုန်းပဲထိန်းချုပ်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီဒေတာကဒေတာကန်တသိန်းလောက်ရှိတဲ့နေပေါင်း2300လောက်ကိုအခြေအနေဆွေးပြောင်းဖို့စနေနေ့မှာအနာဝိုင်းတွေကညွှန်ကြားခဲ့ပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12133ညဒိုင်းနိုမီတာ40 kHz 9133ညဒိုင်းနိုမီတာ57 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တိုင်းကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကုစားအုပ်တွေမှာထိုင်းပြည်ဝင်ခွင့်ဗီဇာအထုတွေထုပြီးရောင်းစားနေတဲ့ထိုင်းနိုင်ငံဘန်ကောက်ခြေစိုက်ဂိုင်းတကိုင်းကိုထိုင်းအာဏာပိုင်တွေကဖော်ထုတ်ဖမ်းဆီးလိုက်ပါတယ်။ထိုင်းတောင်ပိုင်းဆွန်ခလာခရိုင်မှာဗီဇာအထုနဲ့အချက်လက်တွေပြန်ပြီးပြန်ထားတဲ့မြန်မာနိုင်ငံကုစားအုပ်ကန်ဆောင်ထားတဲ့မြန်မာနိုင်ငံသားတို့ကိုဖမ်းမိရကနေနောက်ဆက်တွဲနေတဲ့ဂိုင်းတကိုင်းလုံးကိုဖမ်းဆီးမိတာပါ။ဒီဂိုင်းဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေကုန်ပစ္စည်းပို့ဆောင်ရေးလမ်းကြောင်းကိုသုံးပြီးမြန်မာနိုင်ငံကုစားအုပ်တွေကိုပို့နေတဲ့ဂိုင်းပါ။သူတို့ကိုရဲတပ်ဖွဲ့ကအချင်းအတော်ကြာစောင့်ကြည့်ပြီးမှဖမ်းဆီးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကုစားအုပ်အထု14အုပ်နဲ့အသက်32နှစ်အရွယ်မနီလာ33နှစ်အရွယ်ကိုစံတိုးနဲ့အတူတရားမဝင်မြန်မာနိုင်ငံသား10ဦးကိုဘန်ကောက်မြို့မှာဖမ်းဆီးခဲ့ကြောင်းနဲ့မြန်မာနိုင်ငံကုစားအုပ်တွေမှာထိုင်းနိုင်ငံတစိ့တုံးအထုတွေဗီဇာအထုတွေထုတ်ပြီးနိုင်ငံကုစားအုပ်တအုပ်ကိုထိုင်းဘန်ငွေ18,000ယူပြီးစာအုပ်အထုတွေလုပ်နေတယ်လို့လည်းထိုင်းအလားပိုင်းတွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်2019အနှစ်စပိုင်းတုန်းကတချိန်မြန်မာနိုင်ငံကုစားအုပ်အထုလုပ်သူတွေကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်အခုတချိန်ထပ်ပြီးအလားတူဂိုင်းမျိုးကိုဖမ်းဆီးမိတာလည်းဖြစ်ပါတယ်
။ထိုင်းနိုင်ငံကကော်ဖီဆိုင်တွေမှာအများပြည်သူသုံးဖို့ပေးထားတဲ့ Wi-Fi အင်တာနက်ဆက်သွယ်ရေးသုံးတဲ့သူတွေရဲ့အွန်လိုင်းမှာပြုမှုလုံဆောင်ချက်တွေကိုမှတ်တမ်းတင်သိထားဖို့ထိုင်းဆိုရကညွှန်ကြားလိုက်ပါတယ်။စိုက်ဘာရာဇဝတ်သားတွေကိုနှိမ်နင်းဖို့အတွက်အသည့်တည်ထောင်ထားတဲ့သတင်းလူတက်ဖြတ်ရေးဌာနကိုအထောက်အကူဖြစ်စေဖို့အဲ့ဒီအချက်လက်တွေလိုအပ်တယ်လို့ Digital စီးပွားရေးနဲ့လူအဖွဲ့အစည်းဌာနကပြောပါတယ်။လူခွင့်ရေးဖွဲ့တွေကတော့ဒါဟာအစိုးရကနိုင်ငံရေးတိုက်ခိုက်တွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်ချုပ်ချယ်ဖို့လုပ်တာလို့ပြောပါရယ်အစိုးရအာဏာပိုင်တွေဟာသတင်းတူးဆိုတာကိုအကြောင်းပြကွန်ပျူတာရာဇဝတ်မှုဆိုင်ရာဥပဒေအရအနှင်းထားတဲ့အာဏာကိုအသုံးပြုပြီးအတိုက်ခံတွေကိုမပြောရအောင်လုပ်ပြီးတော့အစိုးရရဲ့လုပ်ရက်တွေကိုလူတွေကမေးခွန်းမထုတ်ရဲမဝေဖန်ရဲပဲကြောက်ရွံ့နေရတဲ့ပတ်ဝန်းကျင်မျိုးဖြစ်အောင်လုပ်နေတာလို့မနူရှာယာလူခွင့်ရေးဖွဲ့ရဲ့ညွှန်ကြားရေးမှူးအမီလီပရတီချစ်ကပြောပါရယ်2009ခုနှစ်ကပြဋ္ဌာန်းတဲ့ကွန်ပျူတာရာဇဝတ်မှုဆိုင်ရာဥပဒေအရအင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေအားလုံးဟာအသုံးပြုသူတွေရဲ့အွန်လိုင်းပြုမှုလုံဆောင်ချက်တွေကိုရက်90အထိတင်ထားရမှာပါ။ဒါမှမဟုတ်အနာဘယ်နေကညွှန်ကြားတယ်ဆိုရင်တော့တစ်နှစ်အထိတင်ထားရမှာဖြစ်ပါတယ်။ဒါပေမဲ့လည်းကော်ဖီဆိုင်လိုအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာအခမဲ့သုံးဝင်ပေးထားတဲ့ Wi-Fi တွေနဲ့ပတ်သက်လို့တော့အခုလိုညွှန်ကြားတာကပထမဆုံးဖြစ်ပါတယ်။
ဂျပန်နိုင်ငံမှာနှစ်ပေါင်း62နှစ်အတွင်းအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းဟာဂီပစ္စာစနေနေ့နေ့ပိုင်းမှာကုန်းတွင်ပိုင်းကိုဝင်ရောက်လာပြီးတိုကျိုမြို့တော်တဝိုက်ဖြတ်တန်းသွားခဲ့တယ်လို့စနေနေ့မုန်တိုင်းဖြတ်တန်းချိန်မှာပဲပြင်းခွနစ်5တသမ9ရှိတဲ့ငရင်တစ်ခုပါဒေတာရင်းမှာရိုက်ခတ်ခဲ့ပါတယ်။ဂျပန်အစိုးရသတင်းဌာန NHK ရဲ့ကြေညာချက်အရလူနှစ်ဦးသေဆုံးခဲ့ရပြီး10ဦးပျောက်ဆုံးနေတယ်လို့အခုချိန်အထိဒဏ်ရာရသူပေါင်းက90လောက်ရှိပြီလို့ဆိုပါတယ်။ဒီမုန်တိုင်းဟာ2019ခုနှစ်အတွင်း19ချိန်မြောက်တိုက်ခတ်တဲ့မုန်တိုင်း ဖြစ်ပါလေ။ပြင်းထန်တဲ့လေပြင်းနဲ့အတူဆန်းကျင်တင်လောက်အောင်ရွာသွန်းနေတဲ့မိုးကခုထိမဆဲနိုင်သေးပဲအနည်းဆုံးမြေကြီး၈ဆင့်မှာရေကြီးရေရှမ်းနေတဲ့အပြင်ရေကာတာအများပြားကရေပြေကိုဆက်တင်ထုတ်ပစ်နေရပါပြီ။ဒါအပြင်မြေပြိုမှုတွေပါရှိနေတာကြောင့်လူတွေခိုလုံးနေကြတဲ့ဒေသရင်းနေအိမ်တွေပြတ်ပါဆုပ်ယိမ်နေရပါတယ်။တကယ်လို့ရေကာတာတွေကနေအရေးပေါ်ရေထပ်ပြီးလွှတ်အောင်လဲဆိုရင်တော့ရေကာတာတွေအောက်ပိုင်းနေထိုင်ကြတဲ့မုန်တိုင်းတန်ခံရတဲ့လူစုကိုကယ်ထုတ်နိုင်မှုမလွယ်လှဘူးလို့လည်းသတင်းတွေမှာဖော်ပြနေပါတယ်။ဂမ္မစီရင်စုကအာနာပန်တွေကတော့စနေညနေပိုင်းမှာတိုမျိုးကကအိမ်တွေမြေပြိုတဲ့ဒဏ်ခံပြီးနှစ်ဦးကိုအပြစ်စီကြကယ်ထုတ်နိုင်ပြီမယ်။အဲ့ဒီကတဦးသေဆုံးသွားကြောင်းနဲ့နောက်နှစ်ဦးလည်းဖူကူရှိမာဒေသမှာမြေပြိုတဲ့အတွက်ပျောက်ဆုံးနေတယ်လို့ပြောပါတယ်။ဒီမုန်တိုင်းအန္တရာယ်ရှောင်မှုဘေးလွာပို့ထားသူပေါင်းက၄သန်းကျော်ရှိနေစေပါ။မုန်တိုင်းဟာဒေသဆန္ဒကျင်ညတကောင်မှာတာကိုတိုကျိုနဲ့ကန်တိုမြို့တွေကိုဖျက်သွားခဲ့ပြီးဂျပန်အရှေ့မြောက်ကန်ယူရန်အတိုင်းဟိုကိုင်ဒိုနဲ့ကိုရီကျွန်းတွေကိုဖျက်သွားမှာဖြစ်ကြောင်းဂျပန်သတင်းတွေမှာဖော်ပြနေပါတယ်
။အာဖဂန်နစ္စတန်မျိုးမျိုးပေါ်လုံးမတွေကသူတို့ကိုလိမ်မိုင်းမတော်မတရားပြုမှုတာတွေရှိတယ်လို့တိုင်ကြတာကိုရည်ရွယ်လှုံ့ဆော်မှုပြက်ကွက်ခဲ့တဲ့အတွက်အာဖဂန်ဘောလုံးအဖွဲ့ချုပ် AFF ကအကြီးအကဲတာဝန်ရှိသူပေါင်းတဦးကိုကမ္ဘာဘောလုံးအဖွဲ့ချုပ် FIFA က၅နှစ်ပိတ်ပင်ကန့်သတ်လိုက်တဲ့ပေါ်အမေရိကန်ကကြိုးဆိုလိုက်ပါတယ်။လေမိုင်းမတော်မတရားပြုမှုခံရသူတွေအနေနဲ့တရားမျှတမှုရတယ်ပါတယ်။ဆွဆဲခံရတဲ့တာဝန်ရှိသူတွေကိုအာဖဂန်အာဏာပိုင်တွေကရေးယူရပါမယ်လို့တောင်တဲ့ဘိုဟာရှာရီးယားအမေရိကန်ယာယီတရောင်းနိုင်ငံခြားရေးဝန်ကြီးအဲလစ်ဝဲလ်စ်ကတွစ်တာမှာစနေနေ့ကရေးပါတယ်။အာဖဂန်မျိုးသမီးပေါ်လုံသမားအတော်များကတိုင်ကြားထားတဲ့ပေါ်စုံစမ်းစစ်ဆေးနေတာကနေ AFF အတွင်းမှုကြောင့်ဆာယက်အာဂဇာရာဟာ FIFA ကိုကျင့်သိက္ခာပိုင်းဆိုင်ရာပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုနဲ့ပြည့်ရှိတယ်ဆိုပြီး FIFA ကတောက်ကြနေမှာကြေညာတာပါ။အဂါဇာရာပြည်မှုချုပ်တာဝန်ယူထားချိန်2013နဲ့2018ခုနှစ်အတွင်း AFF ဥက္ကဋ္ဌဟောင်းကီရမူဒင်ကရင်ဟာလိမ်မိုင်းမတော်မတရားလုပ်မှုကိုအကြီးအကဲကျူးလွန်ခဲ့တယ်လို့တိုင်ကြားချက်မှာဆွဆဲထားပါတယ်။မြို့မီဘောလုံးသမားတွေကသူတို့တိုင်ကြားချက်ကိုပြီးခဲ့တဲ့နှစ်မှာလူပြည်စင်ညာထုတ်ပြန်ခဲ့ပြီးတဲ့နောက် FIFA ကစုံစမ်းစစ်ဆေးခဲ့ရပြီးဇွန်လမှာတော့ဥက္ကဋ္ဌဟောင်းကရင်ကိုရာသပန်ပိတ်ပင်ခဲ့ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံနာသတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုကြော်ကြော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကန္နာဒီမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုအရင်ဆုံးတင်ဆက်ချင်ပါသေးတယ်။နှစ်ပေါင်း60အတွင်းဂျပန်နိုင်ငံကိုအပြင်းထန်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့စူပါမုန်တိုင်းလို့တင်စားခေါ်ကြတဲ့ဟာဂီဘစ်မုန်တိုင်းတန်ကိုအပြင်းထန်ဆုံးခံလိုက်ရတာကတော့ချီးပါးဒေသဖြစ်တယ်လို့တော်ခင်မျိုးမှနေထိုင်တဲ့မြန်မာနိုင်ငံသားတို့က VOA ကိုပြောပါတယ်။မုန်တိုင်းဝင်တိုက်သွားတဲ့အချိန်လေးလူအသေးအပြောက်အပျက်စီးစတာနဲ့ပတ်သက်လို့မုန်တိုင်းအခြေအနေကိုမပြတ်ဆောင့်ကြည့်နေတဲ့တိုကျိုမျိုးကစားသောက်ဆိုင်ပိုင်ရှင်ဦးထွန်းဝေကိုမေးမြန်းကြည့်ရမှာသူကအခုလို့စပြောပါလေ
။ချီပါအထည်နာလုံးပါပဲ။အရင်ကမုန်တိုင်းအမှတ်စဉ်19ဆိုတာရှိပါတယ်။အဲဒီမုန်တိုင်းအမှတ်စဉ်19ကအခုလက်ရှိချီပါရဲ့မြို့တဝက်ကျော်ကိုဝါမြို့ကျင်းခန်းပါလား။ဟိုအိမ်အောင်မိုးတွေတွေ့နေအိမ်တွေလုံးလိုက်ပါသွားတယ်ရှိပါတယ်။မနေ့ကတိုက်တဲ့မုန်တိုင်းအမှတ်19မှာလည်းအဲ့နေရာကိုပဲပို့ပြပြီးတော့ပြန်တိုက်ခိုက်တော့တာတွေ့ရပါတယ်။အဲ့တော့အဲ့နေရာအခုကမိတွေပြက်ပြီးတော့ဟိုကဲစေးလုပ်ငန်းတွေခိတခဏရဆိုင်ထားတာမြင်နေရပါတယ်။ဥမာရှိရီကြီးတာတွေတွေ့နေရတယ်။တော်တော်လေးဟိုဂျပန်ဆိုးအနေနဲ့ခက်ခဲတွေအများကြီးတွေ့ရတယ်။နောက်ပြီးတော့တိုကျိုအေရီးယားဘက်မှာလည်းပဲ Family Mart တို့ဟာလောဆွန်တို့ဗမာတွေတော်တော်များများအဝယ်များတဲ့24နာရီဆိုင်တွေမှာလည်းရေပြက်တာတို့စားစရာတွေပြက်တာတို့ကြုံရပါတယ်။တချို့တိုကျိုအေရီးယားပြင်ပဘက်ကကုမ္ပဏီတော်တော်များများစားသောက်ဆိုင်ကုမ္ပဏီများများအကုန်လုံးစနေနေ့ညမှာလုံးဝပိတ်ထားပါလေ
။ဟုတ်ကဲ့အဲ့လောက်ဆိုးနေတော့လူအသေးပြောက်ရှိလားခင်ဗျ
။ဒီချီပါဘက်မှာကားရေးကားမှောက်ပြီးတော့တဦးသေးတယ်။အဲ့ကားထဲမှာပါလာတဲ့သူ့ရဲ့မိသားစုကလေး၃ယောက်ကလည်းပဲလွတ်သွားပြီမဲ့ဒီဆေးဝင်ရေးပေါ်တည်နေတယ်။သူကားမှောက်တဲ့လူကတော့မိသားစုကြလို့ဆုံးသွားတယ်ခင်ဗျ။နောက်ပြီးတော့ဟိုဖူကူရှိမာဘက်မှာတော်တော်ဆိုးတယ်ကွာ။ဟိုဖူကူရှိမာမြို့တဝက်ကျော်ကရေလွှမ်းသွားပါလေ။ရေလွှမ်းသွားပြီးတော့ဆယ်ပေအထက်ရှိတဲ့ကံကြီးရတက်လာတဲ့ကြီးရီယာအမှန်တမ်းမှကြံခန်းလေးလေးပေါ့နော်ကြီးရတဲ့လူကအဲကိုရာနာကြီးရတော်တော်ပြင်းပါတယ်တနအိမ်မိုင်198မှာနေတိုက်တဲ့မုံတိုင်းလေးချမ်းနေကြောက်ပါလာတဲ့ပင်လေးကြီးရီယာရက်ွက်သေးကိုဝင်နေသူတို့နေအိမ်တွေပါအကုန်လုံးဝင်ရောက်လာပါဒါဟုတ်လဲသူတို့ဂျပန်တက်မလို့ရရင်နေနဲ့ကဲတာတွေအကုန်လုံးမြင်တွေ့နေရပါတယ
်ဆိုတော့အိမ်တွေပြိုလဲပျက်စီးဆုံးရှုံးတာတွေရောရှိမှာပေါ့နော်
မီပြူရာကတော့ကျွန်တော်တို့ဂိုမကန်ဘက်မှာမနေ့က TV ထဲမှာဖတ်ရပါလေလူ9ယောက်လောက်ပျောက်ဆုံးပြီးတော့အဲ့နောက်မှာလူ20လောက်ကလုံးဝရှာမတွေ့ဘူးဆိုပြီးသတင်းထွက်လာပါတယ်တက်တိုင်းနေလဲပါတယ်အိမ်ကြီးလဲအကုန်လုံးအဲ့မြစ်ထဲကိုပါလာလဲရှိတယ်နောက်ပြီးတော့ကျွန်တော်မီယာဂီကန်ဘက်မှာပေါ့နော်အရင်တော့ကပြန်ခုနှစ်တည်းမှာနေရှိတဲ့ဆူနာမီဝင်တဲ့ ငလျင်လှုပ်ခဲ့တဲ့နေရာကိုပြောတာပါအခုအိမ်မောကနေကေပါကေပါဆိုပြီးရဟန်းကိုအကူအညီတောင်းနေအိမ်ထဲမှာကြံနေတဲ့လူတွေလည်းတွေ့ရပါအဲ့ဒါကတော့လက်ရှိနေရာကြီးကမှာရေကတော့လုံးဝမကြသေးပါဘူးအိမ်ကြီးရေထဲမျိုးပါပါတယ်ရှိသလိုကားတွေလည်းရေထဲမျိုးပါပါတယ်တွေ့နေရပါတယ်တတ်တိုင်နေတဲ့အလီလီလဲတာတွေ့ပါတယ်
တိုကျိုမျိုးအခုနောက်ဆုံးအချိန်တွေကမိုးရွာနေတော့မှလားဘလို့အချိန်တွေမြင်နေရလဲ
တိုကျိုမျိုးဒီချိန်မိုးအုပ်နေတယ်ဗျမိုးကတိတ်သွားပြီမိုးလုံးဝမရွာတော့ဘူးဒါပေမဲ့အရေးပေါ်ဘယ်နေကေစရီလုပ်ငန်းတွေကိုဖွင့်ပြီးတော့အခုတူတူကဘောလန်ဒီယာအုပ်စုတွေပါပါဝင်ကူညီဖို့ဂျပန်အစိုးရသူ့နိုင်ငံသားတွေအကုန်လုံးတိုက်တွန်းထားပါခင်ဗျာ
ဆိုတော့ဟိုမုံတိုင်းကအခုအချိန်မှာဘယ်ရောက်နေပြီသိရလဲ
အခုအချိန်မှာမုံတိုင်းကတိုကျိုမျိုးကနေပြီးတော့ထွက်သွားပြီမြေပုံကပြောမယ်ဆိုရင်ပင်လယ်ဘက်ကိုဘိုးပြူပင်လယ်ဘက်ကိုပြန်ထွက်သွားတယ်လို့ဒီ TV မှာတရှိဖော်ပြနေပါတယ်ဆိုတ
ာဟုတ်ကဲ့တိုင်ဖုန်းမုန်တိုင်းမလာခင်မှာဂျပန်အစိုးရနေပြီးတော့မုန်တိုင်းနဲ့ပတ်သက်ပြီးတော့ဘယ်လိုကြိုတင်ပြင်ဆင်မှုတွေလုပ်တာသတိထားမိပါလဲ
မုန်တိုင်းနဲ့ပတ်သက်ပြီးတော့မုန်တိုင်းမလာခင်တပတ်လောက်စပြီးတော့မြို့နယ်တိုင်းအတိအကျမှာအစည်းအဝေးတွေခေါ်ပြီးတော့မုန်တိုင်းပြင်ဆင်ရေးအတွက်ဘာတွေလုပ်မလဲဘာတွေလုပ်မလဲဆိုပြီးတော့သူစီမံကိန်းတွေချပါတယ်တပ်မတော်သားတွေတော့ပြည်သူရဲတွေမိသက်ဝန်ထမ်းတွေဟာ2000ကျော်လောက်မုန်တိုင်းမတိုင်ခင်ကဘလူးကူညီမဲ့ကျောင်းတွေခွင့်ထားတယ်မြို့နယ်တိုင်းရပ်ကွက်တိုင်းနေရာတိုင်းမှာကျောင်း10ကျောင်းနဲ့9ကျောင်းအထက်အကုန်လုံးမုန်တိုင်းတကွက်ခံစားနေရလူတွေတဲဖို့နားကိုဖို့ဆိုပြီးတော့ဖွင့်ပေးထားပါတယ်ကျောင
်းမုန်တိုင်းကြမယ်ဆိုတဲ့အချိန်မှာမြန်မာတန်ယုံကလည်းဟာလာအကူအညီပေးမယ်ဆိုတော့သတိပေးချက်ထုတ်ပြန်တာတွေ့ရပါတယ်အဲ့တော့မြန်မာနိုင်ငံသားတွေအနေနဲ့ကဒီမြန်မာတန်ယုံကနေအကူအညီဟိုရရှိနေပါသလား
တန်ယုံကမြန်မာနိုင်ငံသားတွေကအကူအညီရရှိတယ်ဆိုတော့အခုတည်းကတော့ဘာမှမကြားသေးဘူးကျွန်တော်မနေ့ကဒီပဲချင်းကြီးကူပိုင်းမှာအတယောက်ဒုက္ခရောက်လို့အကူအညီလမ်းတော့တန်ယုံကဘယ်သူမှဖုံးပြန်မဖြစ်ဘူးခင်ဗျအာနန်နီးစရာကိုခေါ်ပြီးပဲအကူအညီလမ်းပေးလိုက်ရပါဆိုတာ
ဟုတ်ကဲ့ဦးထွန်းဝေကျေးဇူးပါခင်ဗျာအခုတော့ဒီအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတင်ပြသွားမှာဖြစ်ပါတယ်ဥအောင်ခင်ရဲ့မြမာကြီးသုံးသက်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ရွေးကောက်ဝယ်ဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကကောက်ယူတဲ့စစ်တမ်းကိုအခြေခံပြီးဥအောင်ခင်ကပြည်သူ့သဘောထားကိုတင်ပြထားပါတယ
်နိုင်ငံရေးပါတီတွေကိုပြည်သူလူထုကဘယ်လိုသဘောထားသလဲဆိုတာကိုသိရအောင်ရွေးကောက်ဝယ်ဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကမကြာမီကစစ်တမ်းကောက်ယူထားပါတယ်ဒါမဲ့ရွေးကောက်ပွဲအတွက်အရေးကြီးတဲ့အညွန်တစ်ခုဖြစ်ပါတယ်။မတ်ပုံတင်ထားတဲ့နိုင်ငံရေးပါတီ90ကျော်ရှိပြီမဲ့ပြည်သူတွေကြားဘူးနားဝရှိတဲ့ပါတီကအလွန်နည်းပါတယ်။လူသိအများဆုံးကတော့ NLD နဲ့ကျန့်ဖို့ပါတီပါပဲ။ဒါပေမဲ့နိုင်ငံရေးပါတီတွေနဲ့နီးစပ်သူ50ရာခိုင်နှုန်းမနီးစပ်သူက50ရာခိုင်နှုန်းရှိပါတယ်။နီးစပ်မှုရှိသူ50ရာခိုင်နှုန်းထဲမှာ NLD ပါတီကိုလူကြိုက်များပြီးကျန့်ဖို့ကိုလူကြိုက်နေပါတယ်မြို့ပြမာရောကျေးလက်မာရောအများစုဟာ NLD ကိုထောက်ခံကြပါတယ်တပြည်လုံးမှာဆိုရင် NLD ထောက်ခံသူ33ရာခိုင်နှုန်းရှိပြီးကျန့်ဖို့ပါတီကိုထောက်ခံသူက5ရာခိုင်နှုန်းသာရှိပါတယ်တိုင်းဒေသကြီးမှာ NLD ဟာထောက်ခံမှုအများဆုံးဖြစ်ပေမဲ့ပြည်နယ်မှာတော့ဒီတဝက်တောင်မရပါဘူးအခြားတိုင်းရင်းသားနိုင်ငံရေးပါတီလေးတွေဟာပြည်နယ်မှာထောက်ခံမှုပိုရကြပါတယ်ဥပမာရှမ်းပြည်နယ်မှာ NLD ကပထမရှမ်း SNLD ကဒုတိယကျန့်ဖို့ကတတိယဖြစ်နေပါတယ်။ပေါ်ပါတီနဲ့အခြားပါတီတွေအနည်းငယ်ထောက်ခံမှုရရှိပါတယ
်။ NLD ပါတီကိုပြည်သူ့အကျိုးစီးပွားကိုစားပြုတဲ့ပါတီအဖြစ်သတ်မှတ်ကြပါတယ်။မြို့ပြမှာရောကျေးလက်မှာပါအများစုက NLD ကိုထောက်ခံကြပါတယ်။ရန်ကုန်မြို့တော်မှာ NLD ထောက်ခံသူများပြီးကျန့်ဖို့ပါတီထောက်ခံသူအလွန်နည်းပါတယ်။အငြင်းစားဗိုလ်ချုပ်မှုကြီးတန်းရွှေတည်ထောင်ခဲ့တဲ့ကျန့်ဖို့ပါတီကိုထောက်ခံသူဦးရေဟာနေရာတိုင်းမှာနှဲပါနေတာတွေ့ရပါတယ်။လွတ်တော်ကိုယ်စားလှယ်၅ဦးကျော်ရှိတဲ့နိုင်ငံရေးပါတီတွေနဲ့ပြည်သူ့ပါတီအပေါ်ထားရှိတဲ့သဘောထားကိုမေးမြန်းကြည့်တဲ့အခါ NLD ကပထမကျန့်ဖို့ပါတီကဒုတိယပြည်သူ့ပါတီကတတိယ SNLD ကသတုထရခိုင်အမျိုးသားပါတီကပြင်ဆင်မမွန်အမျိုးသားပါတီကဆက်ထမအသီးသီးရှိကြပါတယ်။ရန်ကုန်မြို့တော်မှာ NLD ထောက်ခံသူအများဆုံးဖြစ်ပါတယ်ဒုတိယအများဆုံးကတိုင်းဒေသကြီးဖြစ်ပြီးပြည်နယ်တွေမှာအ ਨੇ ဆုံးဖြစ်ပါတယ
်တပြည်လုံးမှာကျန့်ဖို့ပါတီကိုအကောင်းမြင်သူ၄ပုံ၃ပုံသာရှိပါတယ်ရန်ကုန်မြို့တော်နဲ့တိုင်းဒေသကြီးတွေမှာလည်းဒီလောက်ပဲရှိပါတယ်ရှင်းလေးလုံးမျိုးသက်တွေတည်ထောင်တဲ့ပြည်သူ့ပါတီနဲ့ပတ်သက်တဲ့သဘောထားကိုမင်းမြန်းတဲ့အခါမှာသ ဂျာနေသူဥယေကအများဆုံးဖြစ်နေပြီးမသိသူကဒုတိယအများဆုံးဖြစ်နေပါတယ်။ပြည်သူပါတီကိုအကောင်းမြင်သူကအကောင်းမမြင်သူတဲ့ပုံများပါတယ်။ပြည်သူပါတီနဲ့ပတ်သက်ပြီးဂျာနေသူဥယေဟာရန်ကုန်မြို့တော်မှာအများဆုံးဖြစ်နေပါတယ်။ဂျာနေမဲဆန္ဒရှင်တွေများလာရင်ရွက်ောက်ပွဲကိုခမိုင်းရကက်ခဲလာပါတယ်။ဒါကြောင့်ဂျာနေမဲဆန္ဒရှင်ကိုအထူးစည်းရုံးကြတာများပါတယ်။
မဲဆန္ဒပေးတဲ့အခါမှာကိုယ်စရေလောင်းကိုအမျိုးသားအမျိုးသမီးခွဲခြားတာမျိုးမရှိတာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်။ဒါပေမဲ့ကိုယ်ကလည်းဘာသာမတူတဲ့ကိုယ်စရေလောင်းကိုတော့အများစုကမဲမပေးလို့ကြပါဘူး။တပြည်လုံးခြုံကြည့်ရင်ဘာသာချင်းမတူတဲ့ကိုယ်စရေလောင်းကိုမဲမပေးခြင်းသူကများပြီးမဲပေးခြင်းသူကနည်းပါတယ်။ဘာသာမတူတဲ့ကိုယ်စရေလောင်းကိုမထောက်ခံခြင်းသူဥယေဟာကျေးလက်ဒေသမှာအများဆုံးဖြစ်နေပါတယ်။ဒါကိုကြည့်ရင်ကြေးလက်ဒေသမှာဘာသာရေးအစွဲအလံပိုပြီးကြီးမားတာကိုတွေ့နိုင်ပါလေ။မိမိနဲ့လူမျိုးချင်းမတူတဲ့ကိုယ်စလဲလောင်းကိုမဲဆန္ဒပေးလို့သူ90ရာခိုင်နှုန်းနီးပါးရှိနေတာကိုကြည့်ရင်နိုင်ငံရေးမှာဘာသာရေးစိတ်ဓာတ်ကပိုပြီးလွှမ်းမိုးသလိုဖြစ်နေပုံရပါတယ
်။စစ်တမ်းခောက်ယူစဉ်မေးမြန်းခံရသူတွေထဲမှာအများဆုံးဟာ2015ရွေးကောက်ပွဲမှာမဲဆန္ဒပေးခဲ့ကြသူတွေဖြစ်ပါတယ်။ဒါပေမဲ့ကြားရွေးကောက်ပွဲတွေမှာမဲပေးသူတိတိတသာနဲ့သွားပါလေ2019နဲ့2018ကြားပြရွေးကောက်ပွဲတွေမှာမဲပေးသူ90ရာခိုင်နှုန်းတောင်မရှိပါဘူးလာမယ့်ရွေးကောက်ပွဲမှာတော့မဲပေးသူ90ရာခိုင်နှုန်းကျော်ရှိနိုင်ပြီးမဲ့ပြည်နယ်တွေမှာတော့30ရာခိုင်နှုန်းလောက်သာရှိနိုင်ပါလေမဲဆန္ဒပေးသူများလေလေဒီမိုကရေစီတလေအလားအလာကောင်းလေလေလို့ယူဆကြပါလေမဲဆန္ဒပေးသူနည်းတာဟာနိုင်ငံရေးစိတ်မဝင်စားကြောင်းပြတ်ရာရောက်နေပါတယ်။ဒါကြောင့်မဲဆန္ဒပေးတာကိုနိုင်ငံသားရဲ့တာဝန်အဖြစ်အချို့နိုင်ငံမှာသတ်မှတ်ပါတယ်။အစိုးရနဲ့နိုင်ငံရေးရာသတင်းရဖို့အတွက်ရုပ်မြင်သံကြားကိုအများဆုံးကြည့်တယ်လို့စစ်တမ်းမှာဖော်ပြပါတယ်။အဲဒီနောက်စာနယ်ဇင်းနဲ့ Facebook ကိုအားကိုးကြပါတယ်။အင်တာနက်နဲ့ရေဒီယိုကသတင်းယူတာဟာတတိယအများဆုံးဖြစ်ပါတယ်။ရုပ်မြင်သံကြားမှာလည်း MRTV ကိုကြည့်သူအများဆုံးဖြစ်ပြီး DVB ကဒုတိယအများဆုံးနေရာကလိုက်နေပါတယ်။ဒါကြောင့်ရုပ်မြင်သံကြားနဲ့အဆက်အသွယ်များတဲ့နိုင်ငံရေးပါတီတွေကိုပိုပြီးလူသိများပွေရှိပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးအခုတခါတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်။
ဒီတွင်ပါ English American Style ကန္တာမှာချောင်းနေလို့တည်ပြရတဲ့ loose ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း loose cannon
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက L O O S E loose ကချောင်းနေတာ C A N N O N cannon ကအမြောက်ဆိုတော့စကပိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကချောင်းနေတဲ့အမြောက်ပေါ့ဒီတော့ဆင်းတက်လာတာကတော့တင်မော့လောကကဖြစ်ပါလေ။ရှီတုံးကစတင်မော့ကြီးတွေမှာအမြောက်တွေကိုတည်ဆောင်လေးရှိရမှာအမြောက်ကြီးတွေကိုကုန်းပတ်ပေါ်မှာတန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြီးတဲ့အခါမှာကုန်းပတ်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါလေ။ဒါကြောင့်မလို့တည်တည်ချာချာတန်ကျိုးနဲ့နေရာတကျမချီနှောင်ထားရင်လှိုင်းကြီးတာနဲ့ကုန်းပတ်ပေါ်မှာငိုတဲ့ကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလေးလေးလံတဲ့အတွက်ကြောင့်ဟုတ်ပဲဒီပဲလိမ့်နေနေရာမှာတင်မောသားတွေအနေနဲ့ဖြိနေဆိုရင်အတော်လေးမတက်တာတာမှုအန်ဒီရဲ့ရှိနိုင်ပါလေဒီအသုံးဆင်းသက်လာတဲ့ idiom အသေးပဲကတော့ဒီသဘောတိုင်းပါပဲ idiom အသေးပဲကလူတဦးကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလှုပ်ချင်တာလှုပ်နိုင်တဲ့လူမျိုးဖြစ်တဲ့တွေ့ကြောင့်အန်ဒီရဲ့ဖြစ်နိုင်တာကိုဆိုလိုပါလေလှုပ်ပေးလို့မရတဲ့ပုံကိုမျိုးထိန်ထားဖို့လူတွေပုံကိုမျိုးအားချောင်းလို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရ loose cannon ရေလို့ရည်ညွှန်းသုံးနိုင်ပါလေ။ဒီတော့ကျမတို့မြန်မာစကားရတော့ပစစီးမဆောက်တဲ့လူမျိုးပြောရမှမပြောရမှမသိတဲ့လူမျိုးလို့ပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John is known as a loose cannon.So his co-workers are very careful with what they say in the office.
ဂျွန်ဟာအာချောင်းနဲ့လူရဲလို့လူသိများကြတယ်။ဒါကြောင့်သူလူဖော်ကိမဲတွေကရုံမှစကားပြောရင်တိတ်ကိုသတိထားပြောကြရတယ်လို့ကြည့်ပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John is known as a loose cannon, so his co-workers are very careful with what they say in the office.
ကိုစလေကျင်ပြပြီးမှကတော့
Play fast and loose.
ဖြစ်ပါလေဆာလုံးပေါင်းက P L A Y play ကကစားတာပြုလုပ်တာ F A S T fast ကဒီနေရာမှာတမန်အားဖြင့်မြန်နေလို့အဓိပ္ပာယ်ရပြီမလို့လေနောက်အဓိပ္ပာယ်တစ်မျိုးဖြစ်တဲ့တွေ့ကတ်နေတဲ့အဓိပ္ပာယ်ကိုယူထားတာဖြစ်ပါလေ A N D N ကနှိ L O O S E loose က၆နာဆိုတော့စကိုက်ခွန်ရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ကတ်လိုက်ခွာလိုက်ပေါ့ရှင်ဒီအသုံးဆင်းသက်လာတာကတော့ရှိတော့က fast and loose ဆိုတဲ့လောင်ကစားနီးကနေဆင်းသက်လာတယ်လို့ဆိုပါတယ်ဒီလောင်ကစားနီးကတော့ခွေထားတဲ့ကပတ်ဒါမှမဟုတ်ကျိုးကိုဒုတ်နဲ့ထိုးဖြေရာကနေဒိုင်ကအမြဲပဲညစ်ထားတဲ့အတွက်ကြောင့်လောင်သူကအမြဲရှုံဒိုင်ကအမြဲနိုင်တဲ့နီးဖြစ်ပါတယ် idiom ဆိုတဲ့တော့ byte အဓိပ္ပာယ်ကလည်းကတ်လိုက်ခွာလိုက်ဆိုတဲ့အဓိပ္ပာယ်တိုင်းပဲစနစ်မကျတာလှုပ်ချင်တာလှုပ်တဲ့သဘောမျိုးလေးဆိုနိုင်ပါတယ်တတမမမရှိတာဂရိမတီတာစိတ်မချရတာညှိနှိုင်းတာခပ်ပေါ်ပေါ်လုတာလွယ်လွယ်နဲ့လုတာစနစ်တကျမလုပ်ဘဲကိုယ်သဘောနဲ့ကိုကောက်အောင်ကြီးလုတာမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနှားဆင်ကြည့်ကြရအောင
် The broker played fast and loose with the buyer of the home. At first, he quoted a price too good to be true.Now he's saying the owner is not selling.
ပွေးစားကအိမ်ဝယ်သူကိုလူလေလုတ်တယ်။ပထမတော့ရောင်းစည်းကတိတ်ကိုတန်နေတော့ယုံတောင်မယုံနိုင်ဘူးလေ။တခုတော့သူကအိမ်ရှင်ကမရောင်းတော့ဘူးလို့ပြောလာတယ်လို့ဒေးဗစ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The broker played fast and loose with the buyer of the home. At first, he quoted a price too good to be true.Now he's saying the owner is not selling.
ခုနောက်ဆုံးတင်ပြပေးမှာကတော့
Have a screw loose.
ဖြစ်ပါလေ။ဆာလုံးပေါင်းက HAVE have ကဖြစ်တာရှိနေတာ A ကတကူ SCREW screw ကဒီနေရာမှာဝက်ဦး LOOSE loose က6နာဆိုတော့စကိုက်ခွန်ရဲ့တိုက်ရိုက်ဒီပဲကတော့ဝက်ဦးတစ်ခု6နေတာပေါ့ကျမတို့မြန်မာမှာလည်းရွယ်ဦးတစ်ခုချောင်းနေတယ်ဆိုတဲ့အသုံးရှိတာတော်ရရှင်များအတိပဲဖြစ်ပါလေ။ဒါကြောင့်လေ idiom အသေးပဲကလည်းရှည်ရှည်ဝေးဝေးရှင်းပြစရာလိုမယ်မထင်ပါဘူး။ပစ္စည်းတစ်ခုခုမှာရွယ်ဦးချောင်းနေတယ်ဆိုရင်အဲ့ဒီပစ္စည်းဟာတမန်အားဖြင့်အသုံးတည့်ဖို့မလွယ်ပါဘူး။အလားတူပဲလူတဦးအနေနဲ့စိတ်မှာတစ်ခုခုဖြစ်နေတယ်ဆိုရင်စိတ်မမှန်တာကိုဆိုလိုပါလေ။ကျမတို့မြန်မာဘန်းစကားမှာ brown chain နဲ့ brain ချောင်းနေတယ်ဆိုတဲ့အပေါ်မျိုးလို့ပေါ့ရှင်ဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားအစဉ်ကြည့်ကြရအောင
် Her neighbors think Mary has a screw loose. They always see her talking to herself.
သူအင်းနီနာချင်းတွေက Mary ဟာစိတ်မမှန်ဘူးလို့ထင်ကြတယ်။သူတယောက်တည်းစကားပြောပြောနေတာကိုသူတို့အမြဲတွေ့နေလို့ဖြစ်တယ်လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားအစဉ်ကြည့်ကြရအောင်
Her neighbors think Mary has a screw loose. They always see her talking to herself.
ဒီတင်ပါ loose ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
loose cannon, play fast and loose, have a screw loose.
တို့ဖြစ်ကြပါလေ။နောက်တင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
။ဒေါ်လာတန်ပို့ချတဲ့ American Indian 3အင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ video ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတယ်တည်တခြင်းတောင်းခြင်းတယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ် video ကိုနားဆင်တဲ့အတွက်ကျေးဇူးပါ
ဒီ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ပြန်လည်တင်ဆက်ဖို့အချိန်ရောက်လာပါပြီမူရစီဝါမှုဆွဆွဲချက်နဲ့အဆိုတော်ဖြိုးပြည့်စုံဖန်စီခံရမှုကပေးတဲ့သင်ခန်းစာအကြောင်းကိုကိုအောင်လွင်ဦးကစီစဉ်ဆွေးနွေးတင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုက်စီစဉ်မှာတော့အစိုးရဖြိုးပြစုံတို့ဖမ်းဆီးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့မေကွန်းထုတ်ဆရာတွေဖြစ်ခဲ့ရတာတွေကိုဆွေးနွေးသွားမှာပါဒီမကြာသေးခင်တုန်းကပဲအစိုးရဖြိုးပြစုံပါဝင်လူငယ်တုံးကိုမွေးစေဝါမှုနဲ့မတင်ခါတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းလိုက်ပြီးမှနောက်ပိုင်းမှာတော့တန်တရားကင်းရှင်းတဲ့အတွက်ပြန်လွတ်ပေးပါတယ်ဒါပေမဲ့ဒါအပြစ်မရှိတဲ့သူတွေအတွက်နှစ်နာစရာဖြစ်ရတယ်အပြစ်ရှိတဲ့လူတွေကိုတော့အေးမြူရာရှိတယ်ဆိုပြီးတော့ဝေဖန်တယ်နေလဲနောက်ဆက်တည်းထွက်လာပါတယ်ဆိုတော့ဒီရဲတပ်ဖွဲ့ရဲ့စောင့်ချက်နဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးတစ်ခုလုံးနေနဲ့အားနည်းချက်တွေပြင်ဆင်ကြရပြီးဘာတွေရှိနေသလဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့ပင်နိုင်ဆွေးနွေးဖို့အတွက်ကိုဥပဒေပညာရှင်ဦးသိန်းတန်းနောက်လူခွင့်ရေးလှုပ်ရှားသူဒူဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မြင့်တို့ဖိတ်ကြားထားပါတယ်ဆိုတော့ဒီအပြစ်မရှိတဲ့သူတွေဖမ်းခံစီခံရအေးယူခံရတဲ့ကိစ္စတွေနဲ့ဒီအပြစ်ရှိတဲ့လူတွေကိုကြတော့အေးမြူတဲ့ကိစ္စတွေကိုနှစ်ပိုင်းခွဲပြီးကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆိုတော့ဒီအရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီဟိုဆရာဦးသိန်းတန်းဦးပဲဆွေးနွေးစေချင်ပါတယ်ဒီအစိုးရဖြိုးပြစုံအပါဝင်ပေါ့လေလူငယ်တွေကိုတရင်ပြချက်အရာဆိုပြီးတော့ဟိုရဲတပ်ဖွဲ့ရဒီဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ပေါ့လေဥပဒေရှုထောင့်အရာတုံးတက်မယ်ဆိုရင်ကျွန်တော်တို့အရင်ဆုံးဘာတွေများအားနည်းချက်တွေရှိခဲ့တယ်လို့များဆရာအနေနဲ့ဆွေးနွေးနိုင်မလားခင်ဗျ
အဓိကဖုံးတရင်ပေါ့နော်ကျွန်တော်တို့ရတဲ့လောက်ကတော့တရင်ပြချက်အရာဖမ်းတယ်တရင်ပြချက်ဖမ်းတယ်ဆိုရင်တရင်ပြချက်ကတိကျဘူးဆိုတော့ဒီတော့ခိုင်မာယုံတောက်တဲ့ဆရာရပြီဆိုတော့ဒါရာဇီစတုံးလေးပါ46ရဒီတရင်ရလို့ရှိရင်ပါတယ်ဒါပေမဲ့ဒီတရင်ကိုဟိုအတိအကျမလိုတာပေါ့ဒီလိုလိုတာပေါ့ခုရတဲ့တရင်တွေရကြတော့အဲ့ဒီလိုဒီဖြူထားတဲ့အနေထားမျိုးလည်းမရှိဘူးဖမ်းတယ်ဖမ်းပြီးတော့ဒါတွေကတော့သိကားမဟုတ်ဘူးလို့လည်းပြီးတော့ဖမ်းတဲ့သူလိုက်တယ်ဆက်တယ်ဆိုတော့အချိန်မျိုးတွေရှိတော့အဲ့ဒီဟာလည်းပဲဒီရာဇဝင်မှာဒီချက်ဆောက်တိရအမြင့်မထားဘူးလေဟိုအသာရကြီးဖမ်းခံတဲ့လူကအဲ့လိုထိုးကြိတ်ကြိုင်းနေတာရအောင်ဆိုတော့ကျွန်တော်တက်တဲ့အမှုမဟုတ်လို့သူသေးသေးဘာမှတကယ်အမှုတော်မှာဒီပုံမှန်မှာဆက်တန်းထားတော့လေအဲ့တော့သာတစ်ခါတက်ပြီးလို့ရင်လည်းတစ်ခါမှဒီနေ့ကျွန်တော်တို့နိုင်ငံသားနဲ့ပုဂ္ဂိုလ်ဆိုင်ရာကနေပုဂ္ဂိုလ်ဆိုင်တုံ့ပြန်တော့ညှိရတော့ဒီမှာပါလေ
ဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမင်းကိုအောင်မျိုးမင်းအနေနဲ့ရောခင်ဗျာဒီလူခွင့်ရရှိတော့ကကြည့်မယ်ဆိုရင်ရောကျွန်တော်တို့ဒီဖမ်းဆီးလိုက်တဲ့ကိစ္စမှာဘာတွေများလွဲချော်သွားတာတွေ့ရလဲ
ဟုတ်ကဲ့ဖမ်းဆီးမှုကိုကျွန်တော်ကြည့်မယ်ဆိုရင်လူတယောက်ကိုတရားဥပဒေနဲ့ဖမ်းဆီးခြင်းမပြုရဘူးဆိုပြီးတော့ကျွန်တော်သတ်မှတ်ထားရှိပါတယ်။အဲ့တော့တရားဥပဒေကဖမ်းဆီးရတော့ရတယ်။ဒါပေမဲ့တရားဥပဒေကဖမ်းဆီးပြီးတိုင်အောင်အဲ့ဒီလူရဲ့ဂုဏ်သိက္ခာနဲ့သူ့ပုံမှာမလိုအပ်တဲ့အကြမ်းဖက်မှုတွေရိုက်နှက်သုံးမှပြီးတော့ရိုက်နှက်ပြီးတော့ဖမ်းဆီးမှုတွေမလုပ်ရဘူးဆိုတာကိုလည်းရဲတပ်ဖွဲ့လက်ဆွဲမှကျွန်တော်ဖော်ပြထားပါတယ်။ဒီပြည်ဖမ်းခံခဲ့တဲ့သူတယောက်ကအဖြစ်ရှိသည့်ဒီတိုင်အောင်ဒီဖမ်းခံမှုမှာအသာတကြီးဖမ်းခံတဲ့ပုံစံမျိုးရှိတယ်။ဖက်ပြင်းတဲ့ပုံစံမျိုးမရှိဘူး။ပြန်လဲအကျမ်းဖက်ခုခံမဲ့အနေအထားမျိုးမရှိဘူးဆိုလို့ရှိရင်အဲ့ဒီလူကိုကျွန်တော်တို့ဒီကိုထီးလက်ရောက်နာကျင်အောင်ကြိုက်နဲ့ဖမ်းဆီးခြင်းလုံးဝမလုပ်ရဘူး။ဒါကိုတားမြစ်ထားပါတယ်။နောက်တစ်ခုကဒီဖမ်းဆီးဖို့မပေါ့ဗျ။သူ့ရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်မဲ့အပြုအမူတွေသူ့ရဲ့ဂုဏ်သိက္ခာပိုင်းကိုညှိုးနွမ်းစေမဲ့ ပုံစံမျိုးနဲ့ဆက်ဆံခြင်းမပြုရဘူးဆိုတာလေလူခေမှာပေါ်ပြထားပါတယ်။ရဲလက်ဆွဲထဲမှာလည်းဒီလိုမျိုးရေးသားတာဖြစ်ပါတယ်။အခုလိုမျိုးဖန်ဆင်းမှုကြီးတဲ့အခါမှာခုနလိုမျိုးတည်ရည်ဖြစ်စီမရည်ဖြစ်စီခိုင်လုံပြီးဖြစ်စီမခိုင်လုံပြီးဖြစ်စီအဲ့ဒီအချိန်မှာအဲ့ဒီလူကလူသားပဲဖြစ်ပါတယ်။ဒါကြောင့်မလို့သူ့ကိုကျွန်တော်တို့သူ့ရဲ့လက်ရောမှုရင်းဆံမှုလုံးဝမရှိတဲ့အခြေအနေမျိုးမှာတိုင်းနဲ့ဖန်ဆင်းတာတွေဂုဏ်သိက္ခာတိကလွတ်ဆောင်ခြင်းကတော့ယူသိချင်ကြလူကြားရမှာပုံသိက္ခာတိစီအချက်ဖြစ်တယ်။အဲ့ဒါကလူခွေးချုပ်ပေါင်းမှုတစ်ခုလို့ကျွန်တော်ခိုင်ခိုင်မာမာပြောလို့ပါတယ်
။ဟုတ်ကဲ့။ဆရာဦးတင်းတန်းဝင်နောက်တစ်ခုရှိတာလည်းပေါ့လေ။အခုတို့ဖန်ဆီးလိုက်ပြီးရနောက်မှဒီဖန်ဆီးမှုနဲ့ပတ်သက်လို့ဒီရဲတပ်ဖွဲ့ကသတင်းတပ်ပုံတွေပဲထုတ်ပြန်လိုက်တယ်။နောက်အဲ့ဒါတွေကလည်းလူမှုကွန်ရက်မှာတော်တော်ချေချေပြင်းပြဟိုပြန့်နှံ့သွားတယ်ပေါ့နော်။ဆိုတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဟိုအခုကျတော့မဟုတ်ဘူးဆိုပြီးတော့ဟိုဖြစ်သွားတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဒီနစ်နာဟိုတဲ့သူတွေဘက်ကပေါ့လေ။အကောက်ွဲပြေးထားတဲ့အဲ့ဒီဇုံဒီကကျွန်တော်တို့ဒီတရားရေးစနစ်မှာဘာများရှိလဲဆရာ
အခုကျွန်တော်ခုနကပြောလိုက်တယ်2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလက်ခွန်းနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလက်ခွန်းနဲ့တိုက်ရိုက်ကြည့်တာပေါ့ဗျာဒါအဲ့ဒီဥရိယာနိုင်သူသားတယောက်ရဲ့ဂုဏ်သိက္ခာကာကွယ်ဖို့လုပ်တော့ခုဒီပေးပေးဖို့အတွက်ဒီလိုနောက်ရောက်ခံအဖွဲ့အစည်းတွေဒီအကြံကြိုင်အဖွဲ့အစည်းတွေကရဲ့အနေနဲ့ကာကွယ်ပေးဖို့ဒီဥရိယာပြသထားတာပဲဒီမှုကဖြိုးပြီးဆုံးကိုဖမ်းတယ်ဒါကျွန်တော်တို့ကဥရိယာပြောလို့ရှိရင်ခုနကလေသူ့မှာဖန်ခွင့်ရှိတယ်ရဲရဲပိုင်နိုင်မှုဆိုသူ့မှာဒါဝရမ်းပါပါနဲ့ဖန်ခွင့်ရှိတယ်ဒါပေမဲ့ဒီဟာကခိုင်မာမှန်ကန်မှုဆိုတာပေါ့ဗျာခိုင်မာမှန်ကန်မှုလိုတယ်နောက်ဖန်ပုံဖန်နေရတယ်မကောင်းဘူးနောက်ပြတင်းတဲ့ပုံတွေခေါ်ပြတယ်ဆိုတော့သူ့ရဲ့ပုတ်ဒီဂုံတိခါကိုထိလိုက်သွားတယ်ဗျာထိလိုက်တော့ကျွန်တော်တို့တရားမအကြောင်းရလည်းပြန်တရားဆွလို့ရမယ်နောက်တစ်ခါသူကဒရင်ပေးတဲ့သူကမမှန်ဒရင်ပေးတိုင်းကြားကျင်းနဲ့ရာဇုရာဇုရာဇာကြီးတွေပုံမှန်နေရာတစ်ဆက်တည်းရဆွဲလို့ရမယ်။နောက်ကျွန်တော်ခုနဒိုင်လို့လုပ်တယ်လည်းတို့ရာဆွဲလို့ရမယ်။ကျွန်တော်တော့အဲ့ဒါနားလေ
။ဟုတ်ကဲ့။ဆရာနောက်တစ်ခုကဒီအခုကတော့ဒီနာမည်ကျော်ဆိုတော့တယောက်လည်းဖြစ်နေတော့ဒီလူမှုကွန်ရက်ဒီမှာရောဒီအမှုပညာတိုင်းဝိုင်းချမ်းမာရောဟိုတတော်ကြီးကြီးကြီးလေးလောင်ပြောတဲ့ဆူဆန်နဲ့ကြားပြီးရပိုင်းတွေပြန်လွတ်လာပါလေ။ဒါပေမဲ့ဒီလိုသားနာမည်ကြီးတဲ့လူမျိုးမဟုတ်ခင်ဘလို့ဖြစ်မလဲဆိုတော့ဟိုမိကုန်းနေလေတော်တော်များမိကုန်းထောက်ကြပါလေဆိုတော့ဆရာတို့အတွေ့အကြုံရအောင်ဆရာဆိုရင်ဒီဟိုရုံးပြင်ကနားလည်းသွားနေကြတာဆိုတော့ဒီလိုဆရာတို့အတွေ့အကြုံရဆိုရင်တကယ်လို့သူ့လူစားဓမ္မကြီးပုဂ္ဂိုလ်တယောက်ဖြစ်မလာခင်ဒီဖြစ်စင်ကဘလို့ဖြစ်လာနိုင်တယ်လို့ယူဆလဲဆရာ
ဟာဓမ္မကြီးပုဂ္ဂိုလ်မဟုတ်တော့ဗျာနေပြီးတော့ဘောထောင်နဲ့၄၅၆လားဟာဖမ်းနေစီးတယ်သူ့သူ့ကိုပြုတ်ကျိုးချက်ချင်းပြန်တော့နိုင်မို့ဘလွယ်ဘူးဗျာအရေးဖမ်းပြီး၆စေအောင်မယ်နော်ဟိုပြီးတော့ကြည့်ကြပြီးတဲ့အခါကျတော့ရုံးကိုတည်အောင်မယ်တော့တော့ဒီတော်ယုံတစ်ဖြစ်နဲ့တော့ရဲလက်နဲ့ရောက်တဲ့ပြန်လွတ်လာလို့ဆိုသိမလွယ်ဘူးပြတရားခွင်ကိုရောက်သွားပြီးမှဒီအားကြီးမှဆောချက်မတည်မနဲ့လွတ်တာပဲအကြောင်းကြောင့်နဲ့ပြန်ရောက်သေးတာဆိုတော့အစ်ဒီကအနည်းဆုံးခဏ၃ခါတော့ထောင်နဲ့ရောက်သွားမှာပဲဒါလက်ရှိမျက်မှောက်မှာဖြစ်နေတဲ့အခြေအနေပဲဗ
ျဟုတ်ကဲ့ပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုစာပေးဖို့ဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်ဒါယူလည်းဖော်ပြခြင်းပါတယ်တူကတော့သက်မင်းထွန်းဆိုတဲ့ကောင်းနေပို့ထလာပါတာဝန်ရှိတာကဖက်စီရဲ့တက်ဖွဲ့ပါတရားဥပဒေကအားနည်းချက်ဆိုတာထက်မဟုတ်မှန်တဲ့ကိစ္စတွေပြန်လဲအရေးမယူပဲတောင်းပန်လျှော့ပေးနေလို့ပါတဲ့နောက်ထပ်ကျူးလွန်မှုလမ်းဖွင့်ပေးထားတယ်လို့ဖြစ်နေပါတယ်နောက်တစ်ယောက်ကတော့ကောင်းမြတ်သူဆိုတဲ့အကောင့်ဖတ်ရှင်ပါသူကတော့မွေးရထောင်လိုင်းရေးစုစုတွေကတဲ့မတရားဖက်စီရင်းနေတာမတရားပါဘူးတဲ့တိတ်ခါလက်ချလူလဲနာတယ်အလုတ်ပြည့်ဇီးရိတ်တက်တဲ့အခုပြန်လွတ်ပြီးတော့နင့်နာမှုတွေဘလို့ပြန်ဖြည့်ရှင်းပြင်မလဲဆိုပြီးသူကမေးခွန်းထုတ်ပါတယ်။နောက်ကျွန်တော်တို့အီးမိုးနဲ့အီးမေးနဲ့ပြေးဖို့ပြည့်ဆွေးနွေးထားတဲ့ပုံကတူလည်းရှိပါတယ်။သူကတော့ဥတင်ဝေဖြစ်ပါတယ်။မရေးတန်တာကျော်ဖတ်ပြပေးပါလားခင်ဗျာ
။ဟုတ်ကဲ့ပါ။အစိုးရဖြိုးပြေးဆောင်ရအမှုကိုကြည့်မယ်ဆိုရင်ရဲတပ်ဖွဲ့ဝင်တွေရဲ့လှုပ်ဆောင်ချက်တွေဟာရဲလုံငန်းမကျွမ်းကျင်တာကိုတွေးရပါတယ်လို့ရေးထားပါတယ်။သတင်းပေးခိုင်လုံမှုအစ်င့်တန်းကိုမတုံ့တက်တတ်တော့ဆုံးဖြတ်ချက်မှားယွင်းမှုဖြစ်သွားတဲ့အတွက်တစ်ဖက်လူနင်းနာမှုဖြစ်ခဲ့ရပါတယ်။ဒီလိုမှားယွင်းမှုမျိုးမြန်မာနိုင်ငံမှာဗန်နမှုဖြစ်ခဲ့မယ်ဆိုတာမသိနိုင်ပါဘူးလို့ဆိုပါရည်ဒီအမှုကတော့ထင်ပေါ်တဲ့သူအဆိုတော်ဖြစ်နေလို့သိလိုက်ရတာပါသို့တော်လည်းတစ်ဖက်လူနင်းနာသွားတာကတော့ငြင်းလို့မရပါဘူးတဲ့ဒီနင်းနာမှုကိုဘယ်လိုကုစားကြမလဲဆိုတဲ့မေးခွန်းရှိလာပါသေးရဲတပ်ဖွဲ့ကတော့ရဲစီကံထိန်းသိမ်းရေးဥပဒေနဲ့စစ်ဆေးမယ်လို့ဆိုပါရည်ဒါမဲ့လည်းဒါကနင်းနာတဲ့သူတွေအတွက်ကုစားပေးတာမဟုတ်ပါဘူးတာဝန်ထမ်းဆောင်နေတော့ဆောင်ရွက်ချက်ကိုရဲဥတွေရာစစ်ဆေးခြင်းပဲဖြစ်ပါရည်နင်းနာသူအတွက်စဉ်းစားတဲ့အခါမှာတော့Law of Tout တရားမနင်းနာမှုနဲ့လူရဲ့အစဉ်အတန်းနဲ့အညီရောကြီးတောင်းရမှာပါတရားရုံးကနေပြောပြည်ရဲ့ရေးဝင်ကြီးဌာနကိုတရားမမှုဆွဲရမယ်လို့ထင်ပါတယ်မြန်မာနိုင်ငံမှာ Law of Tout ကိုဘာလို့အသုံးမပြုကြလဲဆိုတာတော့ကျွန်တော်မသိပါဘူးတဲ့ဥပဒေကတော့ရှိပါတယ်ဒီနေ့နဲ့ပဲကုစားရလိမ့်မယ်လို့ထင်ပါတယ်ဆိုပြီးတော့ဥတင်ဝင်ကရေးထားပါတယ်ရှင်
ဟုတ်ကဲ့ဆိုတော့ဒီတော်ရရှင်နေစာရဲမှာထောက်ပြတာဒီဖမ်းပြီးပြန်လွတ်ပေးလိုက်တယ်ဆိုရင်လည်းတိတ်ခါထိခိုက်တဲ့အလောက်ကန်ဖြစ်တဲ့နောက်ဒီလိုနစ်နာရီကိုဘလို့ဖြစ်ရှင်းပေးမလဲဆိုပြီးတော့ပြန်ပြီးမေးခွန်းထုတ်ထားတာရှိပါတယ်ဒီဥတင်ဝေစာရဲမှာဆိုရင်လည်းဥပဒေမှာပြဋ္ဌာန်းထားတာရှိတယ်ဆိုပြီးတော့ပြောပါတယ်ဆော့ဆော့ဆရာဥတင်တန်းဦးလည်းထောက်ပြပါတယ်ဆိုတော့ဆရာဥတင်တန်းဦးရဲ့လက်ရှိဒီမြန်မာနိုင်ငံတရားရေးစနစ်မှာဒီလိုနစ်နာမှုတွေကြုံလာရမယ်ဆိုရင်ဒီအကာအကွယ်ပေးထားတာဘာတွေများရှိမလဲဟိုတာအထူးသဖြင့်ပေါ့လေတာမန်လူတွေလက်လန်းမိနိုင်လောက်တဲ့အကာအကွယ်အစီအမံတွေဘာများရှိမလဲဆရာ
ဟိုဥပဒေထဲမှာတော့ရှိတယ်ဗျတကယ်လည်းတွေ့ရတော့အကာအကွယ်မရဘူးအခုကျွန်တော်ခုနကတည်းကပြောခဲ့တဲ့အတိုင်းပဲရာဇဝတ်ကျင့်သုံးမှုတွေမှာဘယ်လိုဖမ်းရမလဲဘာလုပ်ရမလဲဆိုတာအကုန်လုံးပြဋ္ဌာန်းချက်တွေရှိပြီးသားပဲဒါပေမဲ့ဟိုလုတ်တဲ့အခါကျတော့အဲ့ဒီပြဋ္ဌာန်းချက်တွေမလုပ်ဘူးခုဒီဖြစ်စဉ်ကိုလေ့လာလို့ရှိရင်ဟိုစဖမ်းနေရကိုရိုက်နေထိုးချိန်ခါနေရမျိုးတွေကျွန်တော်တွေ့ရတယ်နော်တော့ခိုင်နေမခိုင်ဘူးပြီးတော့မှပြန်တော့လဲရတယ်ဘယ်လောက်ညနာတော့ရတယ်ဘယ်လောက်ညနာကြောင့်လဲဆိုတော့ဥပဒေချိုးဖို့တာဖမ်းတဲ့လူကတိုင်တဲ့လူကမမှန်တဲ့ပြတိုင်ထားတာဖမ်းတဲ့လူက2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလူလတ်ခုနဲ့ပုဂ္ဂိုလ်ဆိုင်ရာဒီလုံခြုံမှုအကာအကွယ်ပေးဥပဒေကိုချိုးဖို့တာဖြစ်တယ်ဗျာဘာသာဒီလူငယ်တွေကိုဖမ်းရတာဘုံစိတ်ကအများကြီးကြည့်တော့ခုနကဆရာတယောက်ပြောပြီးတော့တော့ကျွန်တော်ဒီမှာရှိပါတယ်ပြန်မနေနိုင်ဘူးရတရားစွဲနိုင်တာတွေရှိတယ်ဒါပေမဲ့အစိုးရ institution အဖွဲ့ကြီးကိုတရားစွဲမရဘူးဖြစ်တယ်။အဲ့ဒါမျိုးပဲမတရားမှုတွေရှိနေမယ်။အာဏာပိုင်အတိုင်းဝန်ကဝရယရလို့ကရန်ညွန့်ကြလို့ဗုဒ္ဓလူကြီးနဲ့ဆောက်တာဖြစ်တဲ့ပုံမှန်မှားယွင်းတဲ့အာမျိုးဖြစ်တဲ့အကာအကွယ်တွေနဲ့ကျွန်တော်ပြည်သူတို့တာဝန်ပြည်သူတွေမှာပုဂ္ဂိုလ်ချင်းတူချင်းဟုတ်တာဖြစ်တာမဟုတ်ဘဲနဲ့အဲ့ဒီလိုအစိုးရ institution နဲ့ဖြစ်မှာဘာမျော်လင့်ချက်မှမရှိဘာကာဝန်မှမရှိဘူး
လို့ပြောမယ်ဆိုရင်တော့ဒီဟိုတာမန်လူတွေလလန်းမိနိုင်လောက်တဲ့အကာအကွယ်ဥပဒေအကာအကွယ်ကတော့ဘာမှမရှိဘူးလို့ပဲပြောရမှာဖြစ်နေတာပေါ့
ပေါ့ဗျာဟုတ်တယ
်ဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမရောခင်ဗျအခုဆိုတော့ကျွန်တော်တို့ဟိုဒီလိုအခြေအနေမျိုးမှာဒီလိုနစ်နာမှုတွေကြုံလာရဲဆိုရင်ကျွန်တော်တို့ဟိုဘလို့ဖြစ်ရှင်းနိုင်တာမျိုးတွေရှိမလဲဘလို့ဖြစ်ရှင်းပေးသင့်တယ်လို့ယူဆတယ်ကိုအောင်မျိုးမေ
ချင်းချင်းကမပြောခင်ကျွန်တော်တို့မြန်မာပြည်မှာအရင်တော့ပြောစကားလေးရှိပါတယ်ဒီလေးနှစ်ခါနာပေါ့အခုကတော့ကျွန်တော်ဒီကိစ္စခုနပြောကြားသွားတဲ့အချိန်ကြီးမယ်သူကဖြိုးပြည့်စုံသုံးခါနာဆိုတဲ့စကားလုံးတော့ပြောအောင်ဖြစ်တယ်ပထမချက်ကတော့ခုနလိုခိုင်လုံမှုမရှိဘဲနဲ့ရဲလှုပ်ထုပ်လို့ဒီတိုင်းမဟုတ်ဘဲနဲ့အကြမ်းဖက်ဆန်းစီရတခါခံရတယ်ဒုတိယတစ်ခုကဆိုရှယ်မီဒီယာတွေမှာတစ်ဆင့်တပ်ပုံတွေတင်ပြီးတော့သူ့ကိုပြေခံဖြစ်ဆွဆွဲခံရတဲ့ဂုံတိတ်ခါပိုင်းထိခိုက်မှုတစ်ပိုင်းကိုတွေ့ရနောက်တစ်ခုကအခုတော့ပြန်လွတ်လာပါဒါကသူ့လိုလူတယောက်မို့လို့ပေါ့နော်ဒါပေမဲ့ပြန်လွတ်လာပြီနဲ့သူ့ပုံမှာမတရားဖမ်းဆီးခံရတာခုနလိုမျိုးအင်အားသုံးပြီးရိုက်နဲ့ဖမ်းဆီးခံရတဲ့ပတ်သက်တဲ့တရားမမှုနဲ့ပတ်သက်ပြီးပြန်လဲပြီးတော့ကြော်ကြီးတောင်းဆိုနေတဲ့အနေအထားမျိုးရှိတာကျွန်တော်တိုက်ကြည့်အားနည်းချက်ပါပထမတစ်ခုကတော့ဂျဲတွေကိုယ်တိုင်ကဂျဲလက်ဆွဲတွေရှိထားတယ်ဒါပေမဲ့ဒါကိုတိတိကျကျမလေးစားမလိုက်နိုင်ဘူးတချို့ဆိုရင်ခရီးကိုမဆိုင်တဲ့သဘောမျိုးဖြစ်ဒါကြောင့်ကျွန်တော်အနေနဲ့ဒီရဲလက်ဆွဲတွေမှာပါတဲ့အချက်တည်းကိုဒေသတံမူထားဖို့အတွက်ရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံပြောဆိုကြပြီးသင်ယမ်းပေးတာလုပ်ပါတယ်။အပေါ်ပိုင်းမှာဥပဒေပြဒီကိစ္စနဲ့ပတ်သက်လို့ဒေသလိုက်နေရမယ်ဆိုတာသူတို့ကောင်းနေမှာရှိတယ်။ဒါပေမဲ့လက်တွေ့ပိုင်းမှာလမ်းပေါ်မှာချင်းသုံးနေတဲ့ဒီဌာနဆိုင်ရာမှာရှိတဲ့ရဲဝန်ထမ်းတွေကတာဝန်ပြီးမဆိုင်တဲ့ပြဿနာတစ်ခုဒါကအဲ့ဒါကိုမဖြေရှင်းနိုင်ဘူးချင်းရဲလက်ဆွဲတက်ဥပဒေအတက်ရဲတုတ်ပြတ်တက်ခုနကတော့နေထင်းလို့လူမျိုးမူရရဲရတက်တက်ဖြစ်နေခံရတာပြည်သူပဲဖြစ်ပါအဲ့တော့အဲ့ဒီစေတနာတစ်ခုကျွန်တော်ထောက်ပြခြင်းနဲ့ဒါအောင်မပြင်းမချင်းဖြစ်မှာမဟုတ်နောက်ထပ်တစ်ခုကတရားဥပဒေရဲ့အားကောင်းမှုပါခုနလိုတရားဥပဒေထက်မှာဘာတူမှမရှိရဘူး No one above the law ဆိုတဲ့ပုံစံမျိုးဖြစ်နေမယ်ခုနလိုမျိုးအရေးမယူနိုင်ဘူးဒီဟာနဲ့ပတ်သက်လို့အရေးယူရဖို့အတွက်ဘာတူမှမလုပ်နိုင်ဘူးတရားဥပဒေကအလကားသက်သက်ဥပဒေပဲဖြစ်နေဥပဒေကလူကိုကာကွယ်ပေးရမှာမဟုတ်လူတွေကိုချိန်ဆောက်တဲ့ဥပဒေပဲဖြစ်နေတယ်။တရားစီရင်မှုမန်တိုင်အားကောင်းမှုမရှိမဖြစ်လည်းဖြစ်နေမှာပါ။ခုနတုန်းကကိုဖြိုးပြည့်စုံကိစ္စကမမဲကျော်ပြီးတော့လူပြည့်တဲ့လူမျိုးလိုဖြစ်တယ်။အဲ့လိုမျိုးမဟုတ်တဲ့လူဆိုဘယ်လိုလုပ်ကြလဲ။ကျွန်တော်တိုင်းရင်းသားဒေသတွေမှာခုနလိုမျိုးဘာမှအကြောင်းမရှိဘဲနဲ့ဖမ်းဆီးနှိပ်စက်သုံးလျက်နှိပ်စက်ပြီးပြန်ပြီးတော့အလောင်းတွေးမှပြေဆုံးသွားတယ်ဆိုတာသိရတဲ့တိုင်းရင်းသားအရသာတည်တည်အများကြီးပါအဲ့ဒီကိစ္စနဲ့ပတ်သက်လို့တရားဥပဒေနဲ့အခုထိမဖော်ဆောင်ပေးနိုင်ခြင်းကိုယ်တိုင်ကမြန်မာတိုင်းနိုင်ငံရဲ့တရားစီရင်မှုအားနည်းမှုကိုကျွန်တော်ထောက်ပြလို့ရပါတယ
်။ Okay ကိုမျိုးမင်းဆိုတော့ဟိုနောက်မေးခွန်းတစ်ခုအနေနဲ့ကတကယ်လို့ပေါ့လေဒီလိုနစ်နာမှုတွေကြုံလာရဆိုရင်ရောဟိုဘလို့ဖြစ်ရှင်းတင်တယ်ဒါမှမဟုတ်ရင်လည်းဟိုဘလို့ဖြစ်ရှင်းတယ်နဲ့နီးလန်းနေမြန်လက်တလုံးမှာရှိမယ်ကိုမျိုးမင်း။
ဆိုတော့ခုနထောက်ပြလို့ပါပဲဒီလိုမျိုးတ
ဒီကိစ္စမျိုးကဒီမန္တလေးကလူခွေကော်မရှင်လို့လူခွေနဲ့ပတ်သက်တော့တာဝန်ရှိတော်သူတွေကိုယ်တိုင်ကလာမတိုင်မိကြအောင်ပရိုဂရမ်လေးထားစုံစမ်းပြီးတော့ခုနကလူခွေချိုးဖောက်မှုကျူတောင်းနေလူသားတယောက်ကမှာထိခိုက်နေတာမဟုတ်ဘူးကြော်ကြီးပေးလို့တွေ့နေနာကြီးပေးဖို့အတွက်လုပ်ဆောင်တော့တရားစွဲဆိုမှုတွေကိုလုပ်ဆောင်ပေးဖို့တရားဥပဒေပိုင်ကိုသွားဖို့အတွက်ထိုးဖောက်ဖို့လိုအပ်နေရတွေ့ရပါတယ်ဟုတ်
စင်ကာပူကလာတဲ့ပုံကိုယ်ကိုဖားလိုက်တယ်မင်းရဲ့ရဲတက်တည်တယ်တက်တည်တင်တယ်ဆိုတော့ရဲဖြစ်ပြီးတော့မူရင်းတင်ရမယ်ဟောမူရင်းမတင်နဲ့မိတ္တတင်တယ်ဆိုတာအဲ့ဒါကောလွဲနေသွားတယ်နောက်အခြေခံဥပဒေတင်တယ်ဆိုတာနောက်တက်လာမယ့်2020မှာအဲဒါဒီတဲ့ရသမ္မတအောက်လက်ကိုရောက်မှာလားတော့အခုလက်ရှိ NLD အောက်မှာက NLD ရတဲ့ဝင်ကြီးတွေတော့တယောက်ပြီးတယောက်အရေးလိုယူနေပါတယ်အားကျပါတယ်တော့ဒီတရားသူကြီးတွေဥပဒေရရှိတယ်ရောအရေးမယူဘူးလားအရေးယူတယ်တခါတည်းသူတို့စီးနေတယ်ပါတခါတည်းပြင်ပြဖို့တယ်ကောင်းပါတယ်နောက်တစ်ခုကအွန်လိုင်းကြီးပြောတယ်လားတက်တေကဟိုဆက်မနင်းတို့ကထွက်ချင်မှထွက်မှာပေါ့ဆိုတော့ तू ကအဲ့နာမှာအလိုတူအလိုကိုပါနေကြတယ်လीဒီအွန်လိုင်းကြီးကိုယ်တိုင်အဲ့လိုဘာလို့ပြောတာတော့ तू ဟာလာရဲဝီးဖြစ်ပြီးတော့ဟုတ်လားအဲ့ဒါပါပဲဟိုဗာ DNA စစ်တယ်ဆရာမရဲ့ဟိုဒီကလေးရဲ့အမေကပြောတယ် DNA စစ်လိုက်တယ်သူတို့ကလေးတွေမပေါက်တော့သူဘယ်လိုလုပ်ကြည့်တာဆိုရဲကဖမ်းပြီးတော့ကျွန်တော်တို့ကြည့်တာကဥပဒေအကြံပေးတဲ့ရုပ်တည်မင်းတို့ကလေးပါပါမပါပါတရားရေးမှာဖြည့်ရှင်းလို့ရတယ်မင်းတို့ပြီးမှဆွဲထုတ်ဒီကလေးတော့ဘယ်လိုစောကြီးတကဆွဲထုတ်တာဒီရှင်းနေပြီဘာလို့ပြန်ပြီးတော့တရားဆွဲတာတော့ဒီလိုတရားဆွဲခွင့်ရောရဲကလက်ခံပေးရလားအခြေခံဥပဒေအရဥပဒေအကြံတောင်းတင်ရမယ်လေဟုတ်လားရဲပြီးတဲ့ပုံမှန်မဟုတ်ဘူးဥပဒေအကြံပေးတယ်ဥပဒေအော်ဒီလိုပုံမှန်မျိုးဘယ်လိုချပြီးလဲအဲ့တော့ NLD နေတဲ့ NLD တရီထားဖို့အတွက်တောင်းဆိုတာပါဟုတ်ကဲ့ဒီလောက်ပါ
ဟုတ်ကဲ့ကုသမောင်ဆွေးနွေးရကျေးဇူးပါကုသမောင်တော့ဒီလိုအပြစ်မရှိဘဲနဲ့အရေးယူခံရတဲ့ကိစ္စတွေနောက်ဟိုအပြစ်ရှိတဲ့တိုင်အောင်အရေးယူမခံရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးထောက်ပြရရှိပါတယ်ဆိုတော့အဲ့အပြစ်ရှိတဲ့တိုင်နဲ့အရေးမယူခံရတဲ့အပိုင်းဒုတိယပိုင်းကိုလည်းကျွန်တော်ဆွေးနွေးချင်ပါတယ်အခုတော့ဒီ Facebook ပေါ်မှာကျွန်တော်တို့ဓာတ်ရိုက်မှတ်ချက်ပေးနေတဲ့တချို့ကိုလည်းပဲအဲပေါ်ပြကြပါလေတူကတော့တေးကြပါလေတန်တိုင်းတည်းထည့်ရိုက်ပြီးတော့မခံနိုင်လို့ဟုတ်တယ်လို့ပြောရတဲ့သူတွေလာရှုမှတပုံတွင်ရှိပါတယ်ဆိုပြီးတော့ရေးပါတယ်နောက်ထပ်တချို့တော်တော်ရှင်တချို့ရေးထားတဲ့စာရည်လည်းရှိပါသေးတယ်မဆုမဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီလီစု M ဆိုတဲ့အကောင့်ကတော့မြမပြည်သူတချို့လည်းဒီလိုမဟုတ်ဘဲနဲ့ခံနေရပါတယ်တဲ့အများကမသိလိုက်တာပဲရှိပါတယ်အခုကတော့အစိုးရဖြစ်လို့အများသိသွားတာပါတဲ့ဦးမြအောင်ဆိုတဲ့ Facebook အကောင့်ကတော့အဓိကကတော့ပညာအရေးချင်းဘ ഹു တုတာမပြည့်စုံဘူးတဲ့မြမနီးမြမဟန်နဲ့ရိုက်စစ်မယ်ပြီးတော့အတင်းဝင်ခံခိုင်းမယ်တရားခံရှာမရရင်လူစားထိုးမယ်အမုန်းတရားအာဃာတအညိုတေးတွေရှိရဆိုရင်အပြစ်မရှိအပြစ်ရှာပြီးထောင်ဖမ်းမယ်ဒီလိုလူမျိုးတွေထောင်ထဲမှာအများကြီးပါတဲ့တားရှူးဆိုတဲ့ဒီ Facebook အကောင့်ကတော့တေချာတာကတော့မြမနိုင်ငံရဲတပ်ဖွဲ့ဝင်တွေအနေနဲ့ဒီလိုမျိုးမှားယွင်းဖမ်းဆီးတာကဖြစ်နေကြအကျင့်ပါနေပါပြီတဲ့ဘာဖြစ်လို့လဲဆိုတော့စုံစမ်းမှုအားနည်းတယ်ထောက်လန်းမှုမမြန်ဆန်မှုဘ ഹു တုတာပိုင်းကလည်းအတွေ့အကြုံနည်းတယ်အခုခေတ်အနေထားရဆိုဒုစရိုက်တွေကနီးပရိယေတွေပုံများလာတယ်တဲ့ဆေးဝါးကလည်းပုံစံဒီဇိုင်းပေါင်းစုံနဲ့လာတယ်ခေတ်ကာလပြောင်းလဲမှုနဲ့ဒုစရိုက်တွေကပုံစံအစုံခေတ်စားလာတဲ့အချိန်မှာတော့ရဲတပ်ဖွဲ့ကခေတ်နဲ့အမီထက်ချက်မကွာအမီလိုက်ရမှာပါတဲ့ဒီလိုမျိုးမလိုက်နိုင်ရင်တော့မှားယွင်းမှုတွေဇက်တိုက်ဖြစ်လာမှာပါပဲတဲ့စားတော့ကုန်တွေမှုရဲ့ဆေးဝါးတွေစင်လူရိုးမတုပပြီးတော့ထုတ်လုပ်တဲ့အခါမှာခေတ်နဲ့အညီမလိုက်နိုင်ဘူးဆိုရင်နှိမ်နှင်းမှုခဲလာပါလိမ့်မယ်တဲ့International ရဲတွေနဲ့ချိတ်ဆက်ပြီးတော့တင်တန်းနေတက်ပါတဲ့ပြီးရင်ပြည်တွင်းမှာပြန်ပြီးပို့ချပါအဲ့ဒါမှာပို့ပြီးတော့အဆင်ပြေပါလိမ့်မယ်တဲ့အခုကတော့ယာရုတိုးနဲ့နေပြောင်းဖို့ပဲသူတို့စိတ်ထဲမှာရှိကြပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်တို့နောက်ထပ် email တွေနဲ့ပို့ထားတဲ့စာတချို့လည်းရှိပါတယ်။တူကတော့ကျွန်တော်တို့မိထီလာမျိုးဟာဦးစိန်မောင်ဖြစ်ပါတယ်နန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။တရားရေးစနစ်ဘာရီအားနည်းချက်ရှိနေတယ်လဲ။ဘသူတွေမှာအထူးကတာဝန်ရှိတယ်လဲဆိုတာကိုဆွေးနွေးဖို့စဉ်းစားနေချိန်မှာအော်တိုဘာလာ17ရက်နေ့က Facebook ပေါ်ကနေအောက်ပါ post ကိုတွေ့လိုက်ရပါတယ်တဲ့။ဒ ီပို့စ်ပါတင်များချက်တွေဟာဆွေးနွေးလိုတဲ့အချက်တွေလုံလောက်တယ်ထင်လို့ဒီပို့စ်ကိုပဲကိုကဆွေးနွေးလိုက်ပါတယ်လို့ရေးထားပါတယ်။ပို့စ်မှာတင်ပြထားတာတွေကတော့တမအာဇီဝအလုံးနဲ့အသက်မွေးနေပေမဲ့ကားစီးသွားရင်လမ်းမှာရဲတွေကတိုင်းအလိုလိုလန့်နေ။ကားမှာနားထောင်နေတဲ့အင်္ဂလိပ်တချင်းခွေစူပါမားကတ်ကဝယ်လာတဲ့တချင်းခွေတွေကိုစင်စာမဲ့အခွေအမှုနဲ့ဖမ်းမလား။တောင်းနေကြကွန်ရက်ပုံဆေးလုံးတွေကိုသတင်းအရဆိုပြီးတော့ဆေးပြားနဲ့များမားပြီးတော့ဖမ်းမလား။ကားနောက်ဖုံးတွေကဂွင်းနေခွားတွေဝှက်ဦးလဲတွေကိုလက်နက်မှုနဲ့ဖမ်းမလား။ကိုမသိပဲကိုမမြင်ဖူးတာတွေဘသူထားသွားမှမသိတာတွေကိုသတင်းအရဆိုပြီးတော့ဖမ်းမလားလှမ်းနေရပါတယ်တဲ့။900ကျီ100ကျီဒိုးဆက်တို့ဇေခုံတို့ဆော့တဲ့သူတွေကိုစူးစားပန်းစားဖမ်းတာဆိုင်ကယ်နဲ့ထိုင်းရီတွေတဲလာမိလို့စွန်းစွန်းတမန်ဖမ်းဆီးတာဆားတဲ့တရင်တွေကြားတိုင်းဥပဒေပေါင်းအတွင်နေထိုင်သူတယောက်အနေနဲ့ရဲကွန်မြင်စိတ်လုံခြုံရမယ့်အစားအလိုလိုလန့်နေမိတယ်တဲ့တရားခံမဟုတ်တဲ့လူတွေကိုတော့ပိတ်ရိုက်တာတွေလူမဖမ်းရိုက်တဲ့တရင်တွေကလည်းမြင်ရကြားနေရတော့ကိုယ့်ဖက်မှာမန်နေရင်တော့အရင်အပြင်းခံရတာကြီးညိုတဲ့ post မတင်မဲကလန်တဲ့ post တင်လို့အဖမ်းခံရမလားဆိုပြီးတော့လန့်နေရသေးတယ်ဗျာတဲ့အလိုလိုနေရင်ကိုလှန့်နေတာပါဆိုပြီးတော့တင်ထားတာကိုတွေ့ရပါတယ်။ဒီလောက်ဆိုတင်ပြဆွေးနွေးစရာအချက်လက်တွေလည်းလုံးလောက်ပြီးထင်ပါတယ်။ပြည်ထရေးဝန်ကြီးနဲ့ရဲချုပ်တို့လည်းဒီ post ကိုဖတ်မိကြမှာဖြစ်လို့အထူးတင်ပြစရာမလိုတော့ဘူးလို့ထင်ကြောင်းပါခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ Okay ဦးစိန်မောင်စာထဲမှာတော့အရေးကြီးတဲ့ချက်ကိုထောက်ပြထားတာပါ။ဒီတရားဥပဒေနဲ့ဥပဒေကိုဆောင်ရှောက်တဲ့လူတွေကအများပြည်သူအားကိုးရတဲ့လူတွေဖြစ်ဖို့လိုတယ်ဆိုတဲ့ချက်ပါဒါပေမဲ့လူတွေကြားထဲမှာအခုကတော့ခန်းစားချက်ကတော့ဆန့်ကျင်ဘက်သဘောဖြစ်နေရဆိုတာကိုပြောထားပါတယ်။နောက်စာတစ်စာကတော့ကျွန်တော်အမေရိကန်ပြည်သူဆိုတော့မောင်တတနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ။
တရားရေးစနစ်တစ်ခုလုံးဆိုရအုပ်ချုပ်မှုအောင်မရောက်ရှိသမျှကာလပတ်လုံးနှစ်ပေါင်းများစွာစနစ်ဆိုးရအောင်မှာအကျင့်ပြတ်ချဆားမှုစင်ရှင်လုံးတရားကင်းမဲ့မှုလူကုန်သိခါကင်းမဲ့မှုနဲ့တဦးတစ်ဖွဲ့ရဲ့အမိန်ညွန်ကြားချက်တွေအောင်မှာရှင်းသင်လာတဲ့တရားရေးစနစ်ဖြောင့်မတ်တတ်မှတ်ဖို့ရန်ခက်ခဲနိုင်တယ်လို့ယူဆမိပါတယ်။လက်ရှိတရားရေးစနစ်ဟာဆက်အနာပိုင်းနေတဲ့တနီးနီးနဲ့ဆက်နွယ်နေတဲ့အမှုခဲမှန်သမျှတရားဥပဒေအတိုင်းစီရင်ဆုံးဖြတ်တာပြည်ထောင်စီရင်တာတွေမရှိသလောက်ကိုနေပါနေကြောင်းကိုအောက်ပါအမှုခဲတွေကအထင်ရှားပြသနေတယ်လို့ယူဆမိပါတယ်။ကျိုးပြောင်နေတဲ့ဒေသမိတ်ချမှတ်ခံထားတဲ့ကြည်လင်းရဲ့အမှုနိုင်ငံတော်လှုပ်ကြံမှုသို့မဟုတ်အာဏာသိမ်းရန်ကြိုးပမ်းမှုလို့ယူဆနိုင်တဲ့လက်နက်တွေအမြောင်များနဲ့မိထားတဲ့ဖြူကူကူတင်ဆက်မှုစေကောင်းဆောင်တွေရဲ့အမားရင်းတွေကိုပြည်သူ့ဘက်ကရဲရဲဝံ့ဝံ့ထောက်ပြခဲ့တဲ့ဥနေမျိုးစင်ရဲ့အမှုတတိယနောက်ကူပါကြီးရဲ့အမှုဖန်ဝရန်ထုတ်ထားပေမဲ့မဖမ်းမဲ့လွတ်ပေးထားတဲ့ဥဝီရသူပူလက်လဆွေအဝင်းခိုင်တို့ရဲ့အမှုတွေနဲ့တခြားမူရဲ့အမှုတွေမတရားဖန်ဆီးထားတဲ့အမှုခင်းနေလဲအများကြီးပါပဲပိုပြီးထင်ရှားနေတာကကျောင်းထဲမှာလိမ်မိုင်းဆိုင်ရာအစော်ကားခံရတဲ့သမီးငယ်လေးဗစ်တိုးရီးယားလေးအမှုမှာအမှန်တရားပေါ်ပေါက်ဖို့လိုက်ပါဆောင်ရွက်နေတဲ့ရှင်းနေနဲ့မိဘဆွေမျိုးတွေပါတရားစွဲခံရတဲ့အမှုခင်းပါပဲဒီလိုတရားစီရင်စနစ်ရိုင်းနေနေရတဲ့အဓိကအကြောင်းရင်းကတော့စစ်အာဏာပိုင်တွေရဲ့အမိန့်နဲ့ရောက်လာတဲ့စစ်တရားစုကြီးတွေနဲ့စစ်တရားရေးဝန်ထမ်းတွေမှာအဓိကတာဝန်ရှိတယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ဖေးစာပါဆိုတော့သူစာမှာတော့အဓိကအဖြစ်ရှိတဲ့လူကိုအေးမြူနိုင်တဲ့ဖေးစာတွေကိုထောက်ပြထားပါတယ်ဆိုတော့ဆရာဦးသိန်းသိန်းဦးကြီးဒီလိုမျိုးပေါ့လေအဖြစ်ရှိတဲ့ဒါမှမဟုတ်လေအဖြစ်ရှိတဲ့လူတဏှာရှိတဲ့လူတွေကိုမဖော်ထုတ်နိုင်တဲ့ကိစ္စတွေကအဓိကဘာကြောင့်ဖြစ်နေတာလဲဆရာ
အကြောက်တရားပေါ့ဗျာဘယာဂရိပေါ့နော်ဟိုဒါမျိုးတွေပြောရမယ်ဆိုရှင်ကျွန်တော်တို့ဟိုတရားမြတ်တာမျိုးမရှိတာပေါ့နော်အဖြစ်ရှိတဲ့လူကိုအေးယူတယ်ဟိုအဖြစ်မရှိတဲ့လူပဲအေးယူတယ်ဆိုတာမျိုးဖြစ်သွားနေတဲ့အနေအထားမျိုးတွေရှိတယ်ဥပမာအင်းအဲ့ဒင်းဆိုင်တိုင်းကြီးကျတော်လေးလည်းမဟုတ်ဘူးဒီအဂရိတိုက်စားမှုတရားဆိုတော့ကျွန်တော်သဘောတူပါတယ်မင်းကဘဝနဲ့ကကျိနဲ့တယ်ကျိနဲ့ကျိနဲ့တယ်ဒီမျိုးလောက်ကန်စားတဲ့ဟာတူပဲဖြစ်ရမယ်မကြောသားရင်တော့ခွဲကြောက်ဒါဒီမင်းပြန်စဉ်းစားတဲ့အခါကျတော့ဟိုအရင်သွားနေပြီးအစိုးရတက်တက်ကဒီအဂရိတာဝန်ရှိသူတို့ကတိုင်းပြည်ရဲ့ဘာနာဝတ်ပြအဲ့ဒီမျိုးတွေကနည်းနည်းပတ်စံနေမှုအဘကတို့ကြာကျွန်တော်တို့ဟိုတရားစွဲမယ်မျိုးတွေအဲ့ဒါတွေကိုတော့လိုနေတုံးချလုပ်ထားခဲ့ပြီးတော့အဲ့ဒါတွေကိုအစ်စ်တပြန်ဆက်ဆင်ပြီးတယ်ဆိုတော့ကျင်းနေလို့ကျွန်တော်ရှိတယ်ပြီးတော့အဲ့တော့တန်းစီပါတော့ကြောင်ပြောရလို့ရှိရင်အဲ့ဒါကြတာတရားနာတတ်မှုကျင်းမဲ့သွားပြီအဲဘာကြောင့်မို့တရားနာတတ်မှုကျင်းမဲ့သွားတယ်ဆိုတော့တရားနာတတ်မှုဓာန်တူရရှိအောင်လုပ်ကြောင်းနေတဲ့တန်းစီရဲ့အနေကမရှိဘူးတော့တန်းစီမှာအခွင့်အရေးရနေတဲ့လူတွေအများကြီးရှိနေတယ်အဲ့တော့တန်းစီမှာလောကပါတရားတွေတကယ်ထွန်းကားလာနိုင်အောင်မလုပ်နိုင်ကြဘူးတတိယကမတော်ရှိအဖွဲ့ကြီးပုံကိုတော့ဒီပြင်ဆင်ပြီးတော့မှဒီလိုဒီမိနဲ့ဒီခွင့်ကြီးကိုအာမခံတဲ့အခြေခံပေါ်ကြည့်လို့မပေါ်ပေါ်မရှိဘူးကျွန်တော်တို့ဒီလိုဒီမျိုးတွေကနောက်နေပြည်ကြအောင်ပါဆက်ပြောနေပါတယ်
ဟ โอเคเจซุบาสรเราเจนเราดิอซีเซอซ้องตับโพเลโหมินิทไปมาจํามาแล้วเลยสรอาจารย์อเนเนี่ยเจนโหต้องตับไปซิเจนแล้วก็อู้อ๋อမျိုးมีอิงต้องตับไปบ่ครับเนี่ยสรอกูเจนเราดิอซูรอผู้ผิดสงโนผาซิไล่ได้กฤษะก็นี่บ่ดิเจนเราเย็ดตับพั่วอเนเนี่ยเว้ยพี่ๆเตียยสนิทมาเว้ยพี่ๆบ่โหโต๊ดแต่ลาโหติงงานสาอยู่เสียอเนเนี่ยอธิกပြောมั้ยสรบาเนี่ยจั่นแกมั้ยโคอ๋อမျိုးมั้ย
အဲ့တော့ပထမဆုံးရဲတပ်ဖွဲ့အနေနဲ့ကတော့ပြည်သူရဲတပ်ဖွဲ့ဖြစ်ဖို့အတွက်ကြိုးပမ်းဖို့လိုအပ်နေတယ်။ပြည်သူရဲတပ်ဖွဲ့ဖြစ်ဖို့ဆိုတာက policy တွေလက်ဆွဲတွေကိုစာအုပ်ထဲမှာမဟုတ်ဘဲနဲ့တကယ်လူ့ခွင့်ကာကွယ်ပေးတဲ့လုံထုံးလုံကြီးတွေကိုရဲတပ်ဖွဲ့ဝင်တိုင်းထိတ်ဆုံးကနေအောက်ဆုံးမှရှိတဲ့ဝန်ထမ်းတိုင်းလေးစားလိုက်တာစိတ်ဆုံးမှုအတွက်လိုအပ်နေတယ်ဆိုတဲ့အချက်ကပထမဆုံးပညာစာတစ်ခုဖြစ်ပါတယ်။နောက်တစ်ခုကတော့တရားဥပဒေကိုကျွန်တော်တို့အားကောင်းမှုအတွက် intimacy လို့ခေါ်တဲ့အပြစ်မှကင်းလွတ်နေတော့သူတွေမရှိဘဲနဲ့အပြစ်ကိုအပြစ်တဲ့အတိုင်းကျွန်တော်တို့အရေးယူဆောင်ရွက်မှုတွေအပြစ်မရှိတဲ့သူကိုဖမ်းဆီးမှုတွေလုပ်ပါလို့ရှိရင်နိမ့်နာမှုတွေကိုပြန်လည်ကုစားပေးဖို့လိုအပ်တယ်ဆိုတဲ့အချက်ကိုထောက်ပြချင်ပါ
ဟုတ်ကဲ့ဆရာဦးသင်းဆန်းတို့အချိန်တစ်မိနစ်လောက်တော့ရပါသေးတယ်ဆရာဆိုတော့ကျွန်တော်ဒီဖြိုးပြေဆုံးတို့ကိစ္စနဲ့ပတ်သက်လို့သင်ခန်းစာယူစီရကျွန်တော်တို့ဘာတွေများကြံခဲ့ရလို့ပြောနိုင်မလဲဆရာ
အဲကျွန်တော်တို့ရဲတပ်ဖွဲ့ကိုပြောနိုင်မှာလို့ပါမယ်ရဲအစ်စ်ကြီးနဲ့ကျွန်တော်တို့စာဝန်ဆန်းခိုင်းရမယ်ရဲတပ်ဖွဲ့ဟာတကယ်အစ်စ်ကြီးရဲ့ရဲကြောင်းကြီးကအရင်ကဆိုကျွန်တော်တို့ဗမာပြည်စစ်ကြောင်းကြီးကအတန်နာမည်ကြီးပေါ့ဗျာအဲ့တော့အချလာခဲ့တာဟောအဲ့လိုကြောင့်ဒီပြန်ထောင်ပြီးဆိုရဲအစ်စ်ကြီးတန်တင်ရဲတွေနဲ့เนี่ยปาวินพลซีบีมาดิตัดสัญญาเยชุบโตดิเวนี้ดูเลยดิตมระอะดูดิตะแกยึกออกกินเนาะคันตาเลยอะจะแกเอามาสิญาเลยเบ้สุดูสิงห์ษาจะย่าเลยจะเจอกันมาแ
หละโอเคเป็นไหนซุนิไปแกจะได้อุปิปัญญาရှင်อุเทนตันลูกคุณเยลูกชาติตูဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဥအောင်မျိုးမင်းကိုရင်ပါဝင်ဆွေးနွေးသူတွေစာရေးသားပေးဖို့ဆွေးနွေးကြတဲ့သူတွေနဲ့တောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဥအောင်လွင်ဦးဆွေးနွေးတင်ဆက်တဲ့စနေညဗီယိုရဲ့ဒါရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ VIEW ရဲ့အစီအစဉ်တွေကို DVV ရဲ့ရုပ်သံမှာစောင့်မျှော်ရှုစားကြပါအောင်ခင်ဗျာ။ကျွန်တော်တို့ VIEW ရဲ့နေတင်ဆက်နေတဲ့ Radio အစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကိုတယ်လီဖုန်းမှာလည်းအလွယ်တကူ App တွေကို Download ရယူပြီးတော့နားဆင်နိုင်ပါလိမ့်။အခုတော့သတင်းအကြီးအကျယ်ကိုဒေါက်ခင်မျိုးသက်ကတင်ပြမှာပ
ါ။ဟောင်ကောင်မှာဥပဒေနဲ့မညီတဲ့စုဝေးဆန္ဒပြတာတွေမလုပ်ဖို့ရဲတပ်ဖွဲ့ကသတိပေးထားတဲ့ကြားမှာပဲစနေနေ့ကနေရာအတော်များများမှာဆန္ဒပြပွဲတွေလုပ်ခဲ့ကြပါလေ။ဒါပေမဲ့ငင်းငင်းချမ်းချမ်းပဲပြီးဆုံးသွားတာပါ။ကောင်လွန်ရက်ကဆန္ဒပြပွဲမှာတော့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်အနေနဲ့ဗုဒ္ဓဘုရားနယ်မှာပြောမဲ့မူဝါဒရေးရနှစ်ပတ်လည်မင်းကုန်မတိုင်ခင်တောင်းဆိုချက်တွေကိုလက်ရောဖို့အတွက်ထပ်ပြီးတော့ဖိအားပေးခဲ့ကြပါလေ။ကျောက်သမားရှိချင်းပင်ဟာစနေနေ့မှာနီပေါ်နိုင်ငံကိုတွားရောက်ခဲ့ပါတယ်။ဒါဟာနှစ်ပေါင်း20ကျော်အတွင်းတရုတ်သမားတဦးရဲ့ပထမဆုံးနီပေါ်ခီးစဉ်ဖြစ်တယ်လို့နိုင်ငံခြားပင်မအခြေခံအဆောက်အအုံဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးသဘောတူညီချက်တွေလက်မှတ်ရေးထိုးမယ်လို့ခန့်မှန်းချက်ပါတယ်။တရုတ်သမားကိုနီပေါ်သမားနဲ့ဝန်ကြီးချုပ်တို့ကခတ်မန်ဒူလေးစိတ်မှာတွားရောက်ကြိုဆိုခဲ့ကြတာပါ။မြန်မာနိုင်ငံကစာအုပ်တွေမှာထိုင်းပြည်ဝင်ခွင့်ဗီဇာအတုတွေထုတ်ပြီးရောင်းစားနေတဲ့ထိုင်းနိုင်ငံဘန်ကောက်ခြေစိုက်ဂိုင်းတကိုင်းကိုထိုင်းအာဏာပိုင်တွေကဖော်ထုတ်ဖမ်းဆီးလိုက်ပါတယ်။ထိုင်းတောင်ပိုင်းဆုံခလခရိုင်မှာဗီဇာအတုနဲ့အချက်လက်တွေပြန်ပြင်ထားတဲ့မြန်မာနိုင်ငံကစာအုပ်ကန်ဆောင်ထားသူမြန်မာနိုင်ငံသားတို့ကိုဖမ်းမိရကနေနောက်ဆက်တွဲဂိုင်းတကိုင်းလုံးကိုဖမ်းမိခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကကော်ဖီဆိုင်တွေမှာအများပြည်သူသုံးဖို့အတွက်ပေးထားတဲ့ Wi-Fi Internet ဆက်သွယ်ရေးသုံးတဲ့သူတွေရဲ့ online မှာပြုမှုလုပ်ဆောင်ချက်တွေကိုမှတ်တမ်းတင်သိမ်းဆည်းထားဖို့အတွက်ထိုင်းစုကညွှန်ကြားလိုက်ပါတယ်။ Cyber ရာဇဝတ်သားတွေကိုနှိမ်နှင်းဖို့အသစ်တည်ထောင်ထားတဲ့သတင်းတူတိုက်ဖြတ်ရေးဌာနကိုအထောက်အကူဖြစ်စေဖို့အတွက်ဒီအချက်လက်တွေလိုအပ်တယ်လို့ Digital Cyber နဲ့လူအဖွဲ့အစည်းတွေကပြောပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုဒေါက်ကင်မြို့သက်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီတိုက်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒရမန်ဖြစ်ပါတယ်ဒီကနေ့မနက်အတွက်6နာရီ9နာရီအထိ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလမ်းမီတာ190အပြင် Facebook စာမျက်နှာကပါထုတ်လွှင့်တင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါတော်ဆင်မြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြော်ရှင်မှုရနေ့တစ်နေ့ဖြစ်နိုင်ပါစေကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.